Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ10ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအတွက်အစီအစဉ်မှုကကျွန်မစုမောပါရှင
်သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ခီထိုက်ပါမြောက်ကိုရီးယားနိုင်ငံကိုအလဲလာဖို့အတွက်တောင်ကိုရီးယားသမ္မတကိုမြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံရဲ့အလဲဘိုကိုအစ္စရေးတို့ပြစ်မှတ်ထားတိုက်ခိုက်ခဲ့မှုကိုလက်တုံ့ပြန်မယ်လို့ဆီးရီးယားကကြေညာထားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာတွေသူတို့ရဲ့နေရရင်ကိုဂုံတိတ်ခါရှိရှိပြန်နိုင်ဖို့အားလုံးကလိုလားတယ်ဆိုတာကိုဗြိတိန်ဝန်ကြီးချုပ်ကခုလိုပြောဆိုလိုက်ပါတယ်။
We all in the international community need to work out how we can solve the issue on the other side of the
နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ရှိနေကြီးဦးကိုနီလောက်ချန်တက်ဖြတ်ခံရတာတစ်နှစ်ပြည့်တဲ့အချိန်မျှတတဲ့တရားရေးစီရင်မှုရပါမလားဆိုတဲ့စိုးရင်ချက်တွေအကြောင်းသတင်းနောက်မှဆူအစီအစဉ်နောက်မြန်မာနိုင်ငံကငလျင်ဘေးဒဏ်ခံနိုင်အောင်လို့ဂျပန်ငလျင်ပညာရှင်တွေနဲ့ပူးပေါင်းပြီးတော့ချုပ်တင်ကာကွယ်မှုတွေလုပ်နေတဲ့အကြောင်းမြန်မာတခွေအစီအစဉ်တို့ကိုနားဆင်ရဖို့ရှိသလိုစနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်နဲ့ကိုအောင်အောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
မြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယံမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့တောင်ကိုရီးယားသမ္မတကိုဒီကနေ့စနေနေ့မှာဖိတ်ကြားလိုက်တာကြောင့်တောင်ကိုရီးယားအိုလံပစ်ပွဲတော်ကနေတန်ကင်းတမန်ကင်းတိုးတက်မှုတရက်ကိုရရှိလိုက်တာဖြစ်ပါတယ်။ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်လို့တဲ့စန္ဒကိုရေးထားတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းထံကပေးစာကိုညီမဖြစ်သူကင်ယိုဂျွန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုဒီကနေ့ပေးအပ်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတအိန်ဒေါ်ဘလူးဟောက်စ်မှာဒီကနေ့မြောက်ကိုရီးယားအိုလံပစ်ကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားသမ္မတကနေ့လယ်စာတက်ခင်းခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတအနေနဲ့အစောဆုံးဖြစ်နိုင်တဲ့အချိန်မှာမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုလာရောက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့ကိုလည်းကင်ဂျွန်အွန်းရဲ့ညီမကနှုတ်နဲ့ဖိတ်ကြားခဲ့တယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်။အနာဂတ်မှာဒီလိုဖြစ်လာဖို့အတွက်လိုအပ်တဲ့အခြေအနေမျိုးဖြစ်အောင်ဆောင်ရွက်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဖိတ်ကြားချက်ကိုတုံ့ပြန်ခဲ့တဲ့အကြောင်းလည်းပြောခွင့်ရကပြောပါတယ်။အခုလိုဖိတ်ကြားတာကြောင့်ဆယ်နှစ်တာကာလအတွင်းတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြားပထမဆုံးညီလာခံတစ်ခုထွက်ပေါ်လာနိုင်ခြေရှိနေပါတယ်။ငယ်ရွယ်တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့2011ခုနှစ်ဒီဇင်ဘာလမှာအာဏာစပြီးယူခဲ့ပြီးတဲ့နောက်ကမ္ဘာခေါင်းဆောင်အနေနဲ့တွေ့ဆုံမှုမရှိသေးပါဘူး။အခုတန်ကင်းတမန်ကင်းတိုးတက်မှုကတောင်ကိုရီးယားသမ္မတမွန်ဂျေအင်အတွက်တော့ခိုင်မာတဲ့အောင်မြင်မှုလည်းဖြစ်ပါတယ်။2019ခုနှစ်မေလအတွင်းရွေးကောက်ခံခဲ့ရပြီးချိန်ကစလို့သမ္မတမွန်ဂျေအင်ကကိုရီးယားကျွန်းဆွယ်ပဋိပက္ခတွေကိုရှော့ချနိုင်ဖို့အတွက်မြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးမှုထိတွေ့ဆက်ဆံမှုတိုးမြှင့်လှုပ်ဆောင်ဖို့အားပေးနေတာဖြစ်ပါတယ်ရှင်
။စီးရီးယားနိုင်ငံအလယ်ပိုင်းမှာအစ္စရေးဘက်ကစီးနင်းတိုက်ခိုက်ပြီးနောက်မှာတော့အစ္စရေးရဲ့ရန်စကြီးကြော်မှုတွေကိုစီးရီးယားကတုံ့ပြန်မယ်လို့နိုင်ငံပိုင်သတင်းကဖော်ပြသွားတယ်။အီရန်ရဲ့ရန်စမှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားနိုင်ငံတွင်းကစီးရီးယားနဲ့အီရန်စီးရေးပစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့တွေရဲ့ပြောခွင့်ရဂျိုနာသန်ကွန်ရီကတ်ကတိတလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပောက်ကွဲတဲ့နေကိုမြို့တော်ဒမတ်စကတ်အနီးက Reef Damascus ပြည်နယ်ရင်းကပါကြားခဲ့ရတယ်လို့လဲစီးရီးယားနိုင်ငံပိုင်ရုတ်တံကပြောဆိုထားပါတယ်။စီးရီးယားနိုင်ငံတွင်းကနေလွတ်တင်လိုက်တဲ့အီရန်ရဲ့ Wading Drone ယင်ကမနေ့ကဒီတောက်ကြနေနှောင်းပိုင်းမှာအစ္စရေးပိုင်နဲ့တဲကိုဝင်ရောက်လာခဲ့တာကြောင့်ပြစ်ချခဲ့ကြောင်းအစ္စရေးဘက်ကအစိုးရမှပြောဆိုခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားနိုင်ငံတွင်းကအီရန်ပစ်မှတ်တွေကိုအစ္စရေးဘက်ကရည်ရွယ်တိုက်ခိုက်ခဲ့တယ်လို့ပြောခွင့်ရကွန်ရီကတ်စ်ကပြောပါတယ်။အစ္စရေးရဲ့အချုပ်ချာအာဏာကိုအခုလိုထိပါချုပ်ပေါက်မှုမှာအီရန်မှာတာဝန်ရှိတယ်လို့လဲအစ္စရေးကာကွယ်ရေးတပ်ဖွဲ့တွေရဲ့ပြောခွင့်ရကပြောပါတယ်။အီရန်ဘက်ကတော့ဒီအချက်လက်ကိုအတည်ပြုဖို့ညင်ပါတယ်။အစ္စရေးဘက်ကအခုလိုပြောဆိုချက်တွေကိုအတည်မပြုဘူးလို့အီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့ယာယီတပ်မှုပူဇော်ကြီးဟူစိန်ဆလမီကပြောပါတယ်။ဒီကနေ့စနေနေ့စီးနင်းတိုက်ခိုက်မှုအတွင်းအစ္စရေးတိုက်လေယာဉ်တစ်စင်းကိုစီးရီးယားစစ်တပ်ကလေယာဉ်ပြည့်မြောက်နဲ့ပစ်ချခဲ့ပါတယ်။အစ္စရေးလေယာဉ်မှုတွေကတော့လေယာဉ်ထဲကနေခုန်ထွက်နိုင်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒါပေမဲ့လည်းလေယာဉ်ကနေအရေးပေါ်ဆွန့်ခွာမှုအတွင်းအစ္စရေးလေယာဉ်မှုအူအပြင်းထန်တန်းရခဲ့တယ်လို့နောက်ပိုင်းမှာအစ္စရေးဘက်ကပြောဆိုပါတယ်ခင်ဗျာ
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားကဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေက အာနာအလွဲ့သုံးစာလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံးတွင်းမှတ်တမ်းကိုတုံ့ပြန်ထားတဲ့ Democrat တွေရဲ့ရုံးတွင်းမှတ်တမ်းထုတ်ပြန်ဖို့ကိုတော့သမ္မတ Donald Trump ကအတည်ပြုမပေးပါဘူး။အင်ပြူရောအချံပေးတူဖြစ်တဲ့ Don McBain ကတော့ Democrat တွေရဲ့ရုံးတွင်းမှတ်တမ်းကိုလူအများသိအောင်မထုတ်ပြန်ဖို့သမ္မတကဆုံးဖြတ်ခဲ့တာလို့တောက်ချန်လေးကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီရုံးတွင်းမှတ်တမ်းတွေမှာထိတ်တန့်လျှို့ဝှက်အချက်လက်အများပြားပါဝင်နေတာကြောင့်အခုလိုဆုံးဖြတ်တာလို့လည်းပြောဆိုထားပါတယ်။ထိတ်တန့်ဒီမိုကရက်အောက်လွှတ်တော်မှတစ်ယောက်ဖြစ်တဲ့စတန်နီဟိုယာကသမ္မတထရန့်အနေနဲ့အခုလိုဟန်တာခဲ့တဲ့အတွက်အကြီးအကျယ်စိတ်ပြတ်မိတယ်လို့မနေ့တောက်ချန်လေးနှောင်းပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင်။
အင်ရင်းကြက်ဖက်မှုနဲ့ဆွဆဲခံထားတဲ့အင်မီရောဝန်ထမ်းတယောက်ယာရုကနေနှုတ်ထွက်သွားပြီလို့အင်မီရောကတောက်ကြနေနှောင်းပိုင်းမှာအတည်ပြုပြောကြားလိုက်ပါတယ်။သမ္မတအတွက်မိန်ကွန်းရေးသားသူဒေးဗစ်ဆိုရင်ဆန်ဟာတောက်ကြနေမှာနှုတ်ထွက်သွားကြောင်းအင်မီရောပြောခွင့်ရတဦးဖြစ်တဲ့ရက်ရှားကပြောပါတယ်။သူဟာယာရုကနှုတ်ထွက်ခဲ့တဲ့ဒုတိယမြောက်အင်မီရောဝန်ထမ်းလည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ရက်တုန်းကလည်းအင်မီရောဝန်ထမ်းကြီးရအကြီးအကဲအရှိတဦးဖြစ်တဲ့ရော့ဖော်တာနှုတ်ထွက်သွားပါတယ်။ဖော်တာဟာနိုင်တဲ့စီးနင်းလုပ်ခဲ့တယ်လို့သူ့ရဲ့ဇနီးဟောင်းတွေကဆွဆဲခဲ့ကြပြီးတဲ့နောက်အဲ့လိုနှုတ်ထွက်သွားတာပါ။ဆိုရာဆန်ပေါ်ဆက်ဆက်ချက်တွေထွက်ပေါ်လာပြီးတဲ့နောက်အင်မီရောတာဝန်ရှိသူတွေကသူ့ကိုခေါ်ယူပြောဆိုခဲ့တယ်လို့ရှားကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ပေါ်တာနှုတ်ထွက်သွားတဲ့အတွက်အလွန်ဝမ်းနည်းကြောင်းတောက်ကြနေမှာပဲပြောလိုက်ပါတယ်။သူဟာအပြစ်မရှိသူဖြစ်တယ်ဆိုတာကိုသတိပြုရမယ်လို့ထရမ့်ကသတင်းတော်တွေကိုတောက်ကြနေကအိုဗယ်ယုံငံတွင်ပြောပါတယ်။ဒါပေမဲ့လည်းစိတ်ပိုင်းယုတ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းခံခဲ့ရတယ်လို့ဆွဆဲခဲ့တဲ့ပေါ်တာရဲ့ဇနီးဟောင်းတွေအကြောင်းတော့ထရမ့်ကမပြောဆိုခဲ့ပါဘူးခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဥရောပလွှတ်တော်ရဲ့လူခွင့်ရေးဆိုင်ရာဆက်ကော်မတီအနေနဲ့မြန်မာနိုင်ငံကိုနောက်သတင်းပတ်မှာတွားရောက်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွားနောက်ဒေတာရင်းလက်ရှိဖြစ်ထွန်းမှုတွေကိုလက်တွေ့လေ့လာကြမှာဖြစ်တယ်လို့ New Europe သတင်းကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံတွင်းကဆုလိုက်ပြုံးလိုက်တပ်ဖြတ်မှုနဲ့ပတ်သက်ပြီး Reuters သတင်း agency ရဲ့သတင်းနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုမှုတွေနောက်ပိုင်းအခုလိုဥရောပလွှတ်တော်အဖွဲ့မြန်မာနိုင်ငံခီးစဉ်ထွက်ပေါ်လာတာပါဥရောပလွှတ်တော်ကိုယ်စားလှယ်အဖွဲ့မှာတော့နိုင်ငံခြားရေးနိုင်ငံတကာကုန်သွယ်ရေးကော်မတီနဲ့ဥရောပအရှိတောင်အရှကိုယ်စားလှယ်အဖွဲ့ကအဖွဲ့ဝင်တွေလိုက်ပါသွားမှာဖြစ်ပါတယ်ဥရောပလွှတ်တော်ကိုယ်စားလှယ်အဖွဲ့ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ထဲမှာလုတ်ကင်နေကြတဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေမြန်မာအရက်ဖက်အဖွဲ့အစည်းတွေဘာသာရေးနဲ့နိုင်ငံရေးခေါင်းဆောင်တွေမီဒီယာတွေနဲ့လည်းတွေ့ဆုံကြမှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကတော့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနဲ့မြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်ဗြိတိန်နိုင်ငံကဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်ဒီကနေ့နေခင်းပိုင်းမှာပဲဘင်္ဂလားဒေ့ရှ်ကကူတူပလောင်နဲ့ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ခီးစဉ်ပြီးမှာတော့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံကိုခီးစဉ်မှာဖြစ်ပြီးရိုဟင်ဂျာအရေးတော်ဆန်းစုကြည်နဲ့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်ရှင်
နော်ဝေးနိုင်ငံကမာရစ်ဘျော်ရကင်ဟာတောင်ကိုရီးယားနိုင်ငံပျုံချောင်းမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲရဲ့စံချိန်တင်မှတ်တမ်းဝင်သူဖြစ်သွားပါပြီ။15ကီလိုမီတာနှင်းလျှောစီးပြိုင်ပွဲမှာသူဟာငွေတံဆိပ်စုရပြီးသူဟာဆောင်းရာသီအိုလံပစ်ပြိုင်ပွဲရဲ့ဂုဏ်နှုဆောင်အမျိုးသမီးအားကစားတစ်ဦးလည်းဖြစ်လာပါတယ်။အခုရရှိတဲ့စုဟာ17ချိန်မြောက်စုဖြစ်ပြီးတော့ရွှေ6ချိန်ငွေ4ချိန်နဲ့ကျေးတံဆိပ်တစ်စုရပူးပါတယ်။ဆွီဒင်နိုင်ငံကရှာလော့ကာလာကတော့ဒီနှစ်အတွက်နှင်းလျှောစီးပြိုင်ပွဲမှာပထမစုရသွားပါတယ်။2014ခုနှစ်ဆိုချီအိုလံပစ်ပြိုင်ပွဲမှာဘျော်ရကန်ကိုရှုံးသွားခဲ့ပြီးတဲ့နောက်ဒီပြိုင်ပွဲအတွင်းနောက်ဆုံး2ကီလိုမီတာမှာသူဟာအသာစီးရလာပြီး9စက္ကန့်ကျော်နဲ့ရွှေတံဆိပ်ရခဲ့တာပါဖင်လန်နိုင်ငံကခရစ်စတာပါရာမာကိုစကီကတော့ကျေးတံဆိပ်ရရှိပါတယ်အမေရိကန်ဒီဂျက်စီတီဂန်စ်ကတော့နံပါတ်5နေရာချိတ်ခဲ့ပြီးသူဟာအမေရိကန်မျိုးသမီးတွေထဲမှာအကောင်းဆုံးစံချိန်ချိုးနိုင်ခဲ့သူဖြစ်ပါတယ်
အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကြီးရဲ့ကမ္ဘာတဝန်းဗန္ဒာရေးအသက်သွေးကြောကိုပိတ်ပစ်နိုင်ရေးကြိုးဖမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ပြည်ထောင်စုကဒေတာအတွင်းနဲ့ဒေတာဆိုင်ရာ IS အတွက်အလုံးလုံးနေတဲ့သူတွေအကျိုးဆောင်တွေအပေါ်တိုးမြင့်ဖိအားပေးဆောင်ရွက်နေပါတယ်။မနေ့တောက်ကြနေ့မှာပဲအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဆိုမာလီယာ၊တူရကီနဲ့ဖိလစ်ပိုင်နိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မှုချမှတ်ခံရတဲ့လူပုဂ္ဂိုလ်တွေ၊ကုမ္ပဏီတွေစီးရင်ကိုကြီးညာခဲ့ပါတယ်။အကြမ်းဖက်ဝါဒီကိုလက်နက်ငွေကြေးနဲ့အဝေးတွင်ဒရုန်းယာဉ်တွေရရှိအောင်ပံ့ပိုးပေးနေတဲ့ကွန်ရက်တွေကိုအကြီးအကျယ်ပြစ်မှတ်ထားဆောင်ရွက်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင
်။နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုအောင်အောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာတွေသူတို့ရဲ့နေရရင်းကိုဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့အားလုံးကလိုလားကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီးBoris Johnson ကပြောဆိုလိုက်ပါတယ်သူဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပြီးဒီကနေ့စနေနေ့မှာတော့မြန်မာနဲ့ဒီဘင်္ဂလားနယ်စပ်အနီးကော့ဆက်ပဇားကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့ကိုအောင်အောင်ပြောပြပေးပါရှင
်ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမြို့တော်ဒါကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina နဲ့ရောနိုင်ငံသားရေးဝန်ကြီးနေပါတောက်ကြနေကတွေ့ဆုံခဲ့ပြီးဒုက္ခသည်ရေးပါဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်လို့ဝန်ကြီး Boris Johnson ကပြောပါတယ်
I'm going tomorrow to Cox's Bazaar to look at the camps and
မနေ့မှာ Cox's Bazaar ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုမှာဖြစ်သလိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူ UK ရဲ့လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးနေတာတွေကိုလည်းတွားကြည့်မှာပါဝန်ကြီးချုပ်နဲ့လည်းရင်းနှီးနှီးအချိန်တော်ကြာတွေ့ဆုံခဲ့ပြီးဘင်္ဂလားဒေ့ရှ်နဲ့ UK ကြားဥပပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့လည်းအကြောင်းအရာပေါင်းစုံဆွေးနွေးခဲ့ပါတယ်
ဇန်နဝါရီလအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သဘောတူညီခဲ့ကြပေမဲ့ရေရှည်ခိုင်မာတဲ့ဘဝအာမခံချက်နဲ့လုံခြုံစိတ်ချရတဲ့အနေအထားရရှိဖို့အပြင်နိုင်ငံသားအခွင့်အရေးတန်းတူညီမျှပေးမှာပဲနေရင်းကိုပြန်လာရေးကြမယ်လို့ဒုက္ခသည်တွေကပြောပါတယ်မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေအတွက်အားလုံးစီမံထားပြီလို့ပြောထားပြီးတော့မကြသေးခင်ကလည်းနိုင်ငံတကာတန်တမန်တချို့ကမြန်မာအစိုးရအရာရှိတွေကရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်ဆက်လုပ်ထားတဲ့စခန်းတွေကိုလိုက်လံပြသခဲ့ပါတယ်ပြည်ထောင်စုဂျာယီဝန်ကြီး Boris Johnson ကတော့ပိုးပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့ဆောင်ရွက်ဖို့ပြောကြားပါရယ
် I think we all in the international community need to work out how we can solve the issue on the other side
နိုင်ငံသားအတိုင်းဝိုင်းနေတဲ့မြန်မာနိုင်ငံဘက်ကပြဿနာရင်းနဲ့ပတ်သက်ပြီးဘလို့ဖြေရှာနိုင်မလဲဆိုတာကိုဆွေးနွေးဖြေရှာကြဖို့လိုပါမယ်ရိုဟင်ဂျာတွေအနေနဲ့သူတို့နေရရင်းကိုဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံစွာပြန်နိုင်ဖို့အားလုံးကမြင်ကြပါရယ်အခုလေးပဲဝန်ကြီးချုပ်နဲ့ရောနိုင်ငံသားရေးဝန်ကြီးနဲ့ပါစကားပြောခဲ့ပြီးဘင်္ဂလားဒေ့ရှ်အနေနဲ့ရော UK အနေနဲ့ပါဘာတွေလုပ်ဖို့လိုမလဲဆိုတဲ့အပေါ်သဘောထားချင်းတိုက်ဆိုင်တဲ့အတွက်ကြောင့်လည်းတကယ်ကိုအားတက်မိပါတယ်။ဒါပေမဲ့တကယ်လုပ်ဖို့လိုတာကတော့မြန်မာအစိုးရကိုဒီသဘောထားနဲ့ပတ်သက်ပြီးတိုက်တွန်းအတိပေးဖို့လို့ထင်ပါတယ်
။ဒီကနေ့စနေနေ့မှာတော့ဝန်ကြီး Boris Johnson ဟာ Cox's Bazaar ကဒုက္ခသည်စခန်းတွေကိုဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေနဲ့အတူတွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ဩဂုတ်လကမှကစလို့အာဆာအစွမ်းရောင်အဖွဲ့ကလူမျိုးရေးကင်စကန်ကိုဝင်ရောက်တိုက်ခိုက်ပြီးစစ်တပ်ရဲ့နေမီရှင်းလင်းမှုတွေအတွင်လူခွင့်ရေးဖောက်ဖျက်ကျူးလွန်မှုတွေကြောင့်ဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့ကြပါတယ်။အဲဒီလူမျိုးရေးတပ်ဖွဲ့ဝင်တွေဟာဒေသခံမွတ်စလင်တွေကိုအဓမ္မကျင့်တတ်ဖြတ်တယ်လို့ပစ္စည်းတွေလည်းလူယူခဲ့ကြတယ်လို့ဒုက္ခသည်တွေကပြောကြားထားပါတယ်ခင်ဗျာ။
ကိုအောင်ပါရှင်ဒီထိုင်းနိုင်ငံမလေးရှားဘက်ကအခြေအနေကိုပြောပြပေးခြင်းပါတယ်မလေးရှားနိုင်ငံကွာလာလမ်ပူးမြို့အနီးဆလန်ကောပြည်နယ်ထဲမှာမြန်မာတွေဖမ်းခံနေရပါတယ်ဒါအပြင်ထိုင်းနိုင်ငံဟဲ့ရိုင်မြို့နိုင်နဲ့ကပ်နေတဲ့မလေးရှားနယ်စပ်လမ်းတွေမှာလည်းစစ်စေးဂိတ်တွေတိုးချထားတဲ့အတွက်မလေးရှားကိုအဝင်ထွက်လုပ်နေတဲ့မြန်မာတွေဖမ်းခံနေရတယ်လို့သိရပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားတာနားဆင်ပါရှင
်မလေးရှားနိုင်ငံကွာလာလမ်ပူးမြို့အနီးဆလန်ကောပြည်နယ်ထဲမှာတော့မြန်မာတွေအများစုရှိရာနေရာတွေမှာမလေးရှားအနာပိုင်တွေကအထောက်ထားမဲ့မြန်မာတွေကိုအဖမ်းဆီးတွေလုပ်နေတဲ့အကြောင်းမလေးရှားနိုင်ငံမြန်မာတန်ရုံးကိုကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုမြို့ကစခန်းတာဝန်ခံကိုတီယာမမောင်ကပြောပါတယ်
။ဒီကလေးရက်ကကျွန်တော်တို့ဒီရှားလမ်းလိုနေရာမျိုးပေါ့နော်။အဲနောက်တချို့ကလန်းလိုနေရာမျိုးပေါ့။အဲ့လိုနေရာမျိုးလေးတွေမှာတော့ဖမ်းတာဆီးတာလေးတွေရှိတယ်လို့တော့ကျွန်တော်တို့သတင်းရပါတယ်။ရှာလန်နဲ့ကလန်ပေါ့ကလန်ကောပြည်နယ်ထဲမှာပါတာပါဗျကွာလာလမ်ပူနဲ့တော့တိတ်အဝေးတော့မဟုတ်ဘူးပေါ့နော်ကျွန်တော်တို့ပြောမယ်ဆိုရင်တော့ဆလန်ကောပြည်နယ်နဲ့ကွာလာလမ်ပူကကျွန်တော်တို့ခေါ်တာတော့ဝီလာယက်ခေါ်တာပေါ့နော်ဝီလာယက်ပြည်နယ်ပေါ့အဲ့ပြည်နယ်ကကကတ်နေတဲ့ပြည်နယ်နှစ်ခုပြည်နယ်လေ
ထိုင်းမလေးနယ်စပ်ကပြည်နယ်တွေမှာတော့စစ်စေးရေးဂိတ်တွေကိုထားပြီးစီမံချက်တွေနဲ့ပုံမစစ်စေးနေတာကြောင့်ထိုင်းဘက်ကနေကူးလာတဲ့မြန်မာတွေမလေးရှားနိုင်ငံကနေထိုင်းနယ်စပ်ဘက်ကိုပြန်ကြမဲ့မြန်မာတွေကတော့ဖန်စီခံရမှုတွေရှိနေတယ်လို့လည်းဆိုပါတယ်
။မြေပုံရဆိုလို့ရှိရင်တော့ကိုတာဘာလူရှိတယ်။ဒီဘက်ကဆိုလို့ရှိရင်ကျွန်တော်တို့ဟိုဆိုရင်က ကဒါကြီးနေပေါ့ဘုဘကဆိုလို့ချင်းကိုတာပါလူပေါ့နော်ကိုတာပါလူနေဒီဘကဆိုလို့ချင်းကျွန်တော်တို့ကဒါကြီးနေပေါ့မြေပုံရဆိုလို့ချင်းခုနပြည်နယ်နှစ်ခုနဲ့ပြည်ပဲပေါ့နော်ဥမာတခုကျွန်တော်တို့ကပြည်နယ်ဘက်ကသွားမယ်ဆိုလို့ချင်းပြည်နယ်ဘက်ကဒလန်ပေါ့နော်နောက်ဒလန်ကျွန်တော်တို့ဒီကောလာတင်ငန်းလုံးဆိုတဲ့လမ်းပေါ့အဲ့လမ်းကသွားရင်ဒီကိုတာပါလူပေါ့ကိုတာပါလူပြီးရင်ဟိုဘက်ထိုင်းဘက်ကိုရောက်သွားပြီနေဆက်ကတော့တို့ပုံမှန်ချက်ပွိုင်းရရှိတာပေါ့နော်ညာတော့ပြတော့နေဆက်ဒီမှာအခုကအဝေထွက်တွေကိုတို့စီမံချက်တွေနဲ့ဂိတ်ဒီပေါ့ချက်ပွိုင်းကြီးချပြီးတော့တို့ဖမ်းဆီးနေတဲ့ခါကျတော့အဲ့မှာလေတော်တော်များများအဖမ်းခံရတာကြီးရှိတာပေါ့နော
်ဖေဖော်ဝါရီလထဲမှာပဲထိုင်းဘက်ကနေမလေးရှားနေဆက်ကိုခုဝင်မှုစူးစမ်းကြတဲ့မြန်မာနိုင်ငံသား20ဦးကိုလည်းထိုင်းအနာပိုင်းတွေကဖမ်းဆီးခဲ့ပါတယ်
မအေးမှာတင်ပြပို့ခဲ့တာပါရှင်အခုစနေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးခြင်းပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးရှေ့နေကြီးဦးကိုနီရန်ကုန်လေစိတ်မှာတနက်နဲ့လှုပ်ကြံတက်ဖြတ်ခံရတာတစ်နှစ်ပြည့်ခဲ့ပါပြီဒါပေမဲ့လို့အခုချိန်ထိကတော့တရားခံပြေးအောင်ဝင်းခိုင်ကိုမဖမ်းဆီးနိုင်သေးသလိုအမှုမှန်လည်းမဖော်ထုတ်နိုင်သေးပါဘူးဒီရက်ပိုင်းအတွင်းမှာပဲဦးကိုနီလှုပ်ကြံမှုမှာပါဝင်တဲ့ကိုရိုင်းနဲ့တနက်နဲ့ပြစ်တတ်တဲ့ဦးကြည်လင်းနဲ့အပေါင်းပါတွေကိုထောက်ခံအားပေးတဲ့လှုပ်ရှားမှုတွေကလည်းပေါ်လာပါတယ်ဒါကြောင့်မို့လို့ရှေ့နေကြီးဦးကိုနီနဲ့အငှားရင်မောင်းကိုနေဝင်းတို့သေဆုံးရမှုအတွက်မျှတတဲ့တရားရေးစီရင်မှုရပါမလားဆိုပြီးစိုးရိမ်မှုတွေရှိပါတယ်ဒီသတင်းပတ်ရဲ့သတင်းတော့မဆုအစီအစဉ်မှာမမြင့်မြင့်ခိုင်းတင်ပြပေးထားပါတယ
် NLD ပါတီရဲ့ဥပဒေအကြံပေးရှေ့နေကြီးဦးကိုနီရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာတနက်နေ့လှုပ်ကြံတက်ဖြတ်ခံခဲ့ရတာတစ်နှစ်ကျော်လာခဲ့ပြီဖြစ်ပြီးဖေဖော်ဝါရီ9ရက်နေ့43ချိန်မြောက်ရုံချိန်မှာတော့တနတ်သမားကြည်လင်းနဲ့ဖမ်းဆီးထားတဲ့ကျူးလွန်သူတွေကိုတေတံထိုက်တဲ့ပြစ်မှုတွေနဲ့ဆွဲချက်တင်လိုက်ပါပြီ
။အမှန်တရားကိုဖော်ထုတ်ပေးပါကျွန်တော်ကဘာမှမဆွဆွဲတာပဲနဲ့ကျွန်တော်ကဘာကိုဖြေရှင်းရမှာလဲ။ကျွန်တော်ဆွဲချက်တင်တယ်။ဘာဖြစ်မှမရှိဘူး။ဘာအတောက်တောင်းမှလည်းမရှိဘူး။ကျွန်တော်အကြောင်းကိုလည်းဒီနေရာလေးပြည့်အောင်ဆုံးသားပေးပါ။ဘိုးဘက်ကပြောတယ်ရှင်းနေတယ်ပြောနေတယ်ဒါဆက်နဲ့လမ်းမဆုံးပါနဲ့။အားလုံးအချက်လက်နဲ့ပဲသွားပါ။ဆွဲချက်တင်ပြပါ။ဆွဲချက်တင်ပြပါ။ဆွဲချက်တင်ပြပါ။
တနတ်သမားဦးကြည်လင်းဦးအောင်ဝင်းစုံနဲ့ဦးစရာဖြူတို့ကိုလူတက်ရန်ကြိုတင်ပူပေါင်းကြံစီမှုရာဇဒတ်ကြီးပုံမှ300နဲ့တစ်ခခွေမြင်းဆောင်34နဲ့ဆွဲချက်တင်ခဲ့ပြီးအများဆုံးတေတံအထိကြားခံရနိုင်တာဖြစ်ပါတယ်။ဦးအောင်ဝင်းစုံကိုထွက်ပြေးလွတ်မြောက်နိုင်အောင်ကားနဲ့ခေါ်ယူပေးခဲ့တဲ့ဦးအောင်ဝင်းထွန်းကိုတော့တရေခံကိုလက်ခံမှုရာဇဒတ်ကြီးပုံမှ11နဲ့ဆွဲချက်တင်လိုက်တာဖြစ်ပြီးအများဆုံးထောင်ဒဏ်နှစ်အထိကြာခံရနိုင်ပါတယ်။ဆွဲချက်တင်လိုက်ပြီလို့တရားရုံးကဆုံးဖြတ်လိုက်တာဟာပြစ်မှုကျူးလွန်သူတွေကိုအမိန့်ချဖို့စစ်ဆေးတော့မှာမို့အမှုမှန်ပေါ်ပေါက်ဖို့တဆင့်နီးစပ်လာပြီလို့လုံချံခံခဲ့ရတဲ့ရှေ့နေကြီးဦးကိုနီရဲ့ရှေ့နေဦးခင်မောင်ထေကပြောပါတယ်
။အရင်တုန်းကတရားရက်တက်ဖွဲ့ကတရားဆွဲတင်ပို့တာပါ။ရက်တက်ဖွဲ့ကတရားဆွဲတင်ပို့တဲ့ကိစ္စဟာဒါ inquiry လုပ်ပြီးတော့ဟို sorry ဟို investigation လုပ်ပြီးတော့ police charge လုပ်တာပါ။တရားရုံးရောက်လာတဲ့ခါမှာအဲ့ဒီ police charge လုပ်ထားတဲ့လူတွေနဲ့ပတ်သက်လို့စစ်ဆေးဆုံးဖြတ်ဖို့အတွက်ပေါ့ဗျာစီရင်ဆုံးဖြတ်ဖို့အတွက်အခြေအနေရှိသလားဆိုတဲ့ကိစ္စကိုဒါဆွဲချက်မတင်ခင်အထိကကျွန်တော်တို့တရားရုံးက inquiry လုပ်တာပါခင်ဗျာဒါသူတို့ဘက်မှာစုံစမ်းစစ်ဆေးနေတာပါเนาะ inquiry လုပ်ပြီးတဲ့အခါမှာတရားရုံးအနေနဲ့ inquiry လုပ်လိုက်တာဟာရတဖွဲ့ဆွဲလာတဲ့အတိုင်းเนาะ300နှစ်တစ်ခခွေမြင်းဆောင်34နဲ့စစ်ဆေးစီရင်ဖို့အကြောင်းလုံလောက်တော့မထင်လို့ဒီနေ့ဆွဲချက်အမိန့်ချတာပါဒါကြောင့်မလို့အခုဟာကဆက်စစ်မယ်ဆိုတဲ့ကိစ္စဟာသူတို့ဘက်မှာအဆုံးဖြတ်ပေးဖို့เนาะအမိန့်ချဖို့အတွက်ကိုဆက်ပြီးစစ်မှာပါအဲ့တော့ခုနကရှိပိုင်းကဟာကဒီလိုအမိန့်ချဖို့အတွက်ကိုဆွဲချက်အမိန့်ချဖို့လုံလောက်တလားဆိုတော့ inquiry လုပ်တာအခုက trial သွားတော့မှာခင်ဗျအခုဒီနေ့ကစပြီးတော့နောက်စစ်မှတွေအားလုံးဟာ trial ပါခင်ဗျနောက်ထပ်အဆင့်တစ်ဆင့်တက်သွားပါပြီ
ရှိနေကြီးဦးကိုနီကိုလူပုံလဲမှာလှုပ်ကြံတက်ဖြတ်ပြီးတနတ်သမားကိုနောက်ကနေလိုက်ဖမ်းတဲ့အငားရင်မောင်းကိုနီဝင်းကိုပါနောက်ဆက်တွဲတက်ဖြတ်ခဲ့တာဟာတရားဥပဒေစိုးမိုးရေးကိုစိန်ခေါ်တဲ့ကိစ္စဖြစ်တာမို့ဆွဲချက်တင်စစ်ဆေးရတာဖြစ်တယ်လို့ကိုနီဝင်းရဲ့ရှိနေဖြစ်သူဦးရောဘတ်ဆန်းအောင်ကပြောပါတယ်
လူပုဂ္ဂိုလ်နဲ့ရောက်တည်ဆုံးရခြင်းတစ်ခုတည်းကိုအာရုံဥတည်ရမှုတော့တရားစီရင်စနစ်ကိုစိန်ခေါ်တဲ့ဖြစ်ရဖြစ်လေကျွန်တော်တို့ကသုံးသပ်တယ်။နောက်ချက်ကတရားဥပဒေစိုးမိုးရေးကိုပါလောက်ကျန်တဲ့ဘောကိုနေဝင်းကဘာမှမဆိုင်မင်းနဲ့ तू ကတရားဥပဒေစိုးမိုးရေးတဲ့နိုင်ငံသားတယောက်ကိုဖွဲ့စည်းပုံအခြေခံဥပဒေပါတာဝန်ကိုဆောင်ရွက်တာပါအဲ့ဒါကိုလောက်ကျန်ပြကတ်တပ်ပြပလိုက်ပြဆိုတာကတရားဥပဒေစိုးမိုးရေးကိုလောက်ကျန်တာပဲတပ်ပြတာပဲအဲ့တော့အဲ့ဓာရီကိုဒိမ့်သိမ့်ကြက်မှတ်ဖို့အတွက်အခုလို့ဆွဲချက်တင်ရင်းမဲ့ဖြစ်တယ
်ဥက္ကူနီလောက်ကျန်တပ်ပြခံရမှုမှာအဓိကငွေပေးစီခိုင်းသူဦးအောင်ဝင်းခိုင်ကိုတော့တရားခံပြေးအနေနဲ့ကြီးညာထားပြီးသူ့ကိုလည်းလူတက်ရန်ကြိုတင်ပူပေါင်းကြံစီမှု ရာဇဝတ်ကြီးပုံမှန်302ခွေမြင်းဆောင်34နဲ့ဆွဲချက်တင်ထားပါတယ်။ဦးအောင်ဝင်းခိုင်ကိုကားနဲ့ခေါ်ယူမှုကြောင့်တရားခံကိုလွတ်မြောက်ရန်ကူညီမှုပုံမှန်102နဲ့တရားစွဲဆိုခံထားရတဲ့ဦးအောင်ဝင်းထွန်းရဲ့သားဖြစ်သူကတော့ဆွဲချက်တင်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအဖေဖြစ်သူဦးအောင်ဝင်းထွန်းအနေနဲ့ဘာတစ်ခုမှမသိဘဲဖမ်းဆီးခံရတာမျိုးအမှန်တရားပေါ်ပေါက်စေချင်တယ်လို့တရားရုံးမှာပြောသွားပါတယ်။ပြီးခဲ့တဲ့အပတ်ရုံးချိန်မှာတော့တရားလွတ်တော်ရှိနေဦးကိုနီလှုပ်ကြံခံရမှုမှာပါတဲ့တနတ်သမားကြည်လင်းနဲ့အခြားအပေါင်းပါတွေကိုထောက်ခံကြောင်းပြတဲ့အနေနဲ့မင်းတို့ထမင်းဝအောင်စားထားဆိုတဲ့စတစ်ကာပါတီရှတ်တွေဝတ်ပြီးတရားရုံးရှိလာရောက်ဝင်းရံခဲ့ကြသူတွေကိုတော့လက်ရှိမှာပုံမှန်905ခါနဲ့အမှုဖွင့်ထားပြီးဖမ်းဝရမ်းထုတ်ထားပါတယ်။ရှိနေကြီးဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့လူပုံလဲမှာလှုပ်ကြံခံရမှုအတွက်အမှန်တရားပေါ်ပေါက်စီလိုပြီးမင်းတို့ထမင်းဝအောင်စားထားဆိုတဲ့ချင်းချောက်မှုတွေကိုလည်းလုံးဝလက်မခံဘူးလို့ဆရာတော်ဦးအောင်လောကကမိန့်ပါတယ်
။တိုင်းပြည်မှာပြန်လည်ပြုပြင်ပြီးတော့လှုပ်ဆောင်နေတဲ့နေရာမျိုးเนาะအပြည့်ပြည့်ဆိုင်ရာနိုင်ငံတော်အပြည့်ပြည့်ဆိုင်ရာလေရင်ကုန်းမှာအကြမ်းဖက်မှုတပ်ဖြတ်ဟုတ်လားအကြမ်းဖက်မှုတပ်ဖြတ်သွားတဲ့ခါကျဒီအကြမ်းဖက်မှုအမှန်တရားပေါ်ပေါက်ရေးလဲပါเนาะနောက်တစ်ခါကျဒီရုံးထုတ်ပြီးတော့စစ်ဆင်းနေတဲ့နေရာမှာထမင်းဝအောင်စားထားတာတို့ကျင်းနေတယ်ကျွန်တော်အဲ့ဒီစကားကိုလုံးဝလက်မခံနော်တိုင်းပြည်ပြုပြင်တာကိုမသူမဆိုပြုပြင်တာကိုကျွန်တော်လက်ခံဟုတ်မလားတိုင်းပြည်ပြုပြင်တာတိုင်းပြည်မော်ဖျက်လို့ဖျက်စီးလုပ်ပြီးအကြမ်းဖက်လုပ်တာမျိုးကိုကျွန်တော်ဘယ်လိုလူမျိုးကလက်မခံ
NLD ပါတီရဲ့ဥပဒေကြံပြီးရှေ့နေကြီးဦးကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကိုတွန်းတွန်းတိုက်တိုက်လှုပ်ဆောင်ခဲ့သူဖြစ်ပြီးသူလှုပ်ကြံမခံရခင်မှာလဲလွတ်တော်ကိုယ်စားလှယ်တွေကို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကြိုးပမ်းကြဖို့တိုက်တွန်းခဲ့သူလည်းဖြစ်ပါတယ်မြမပြည်သူအများစုဤသူရှေ့နေကြီးဥကိုနီလိုလားခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ခြင်းမရှိဘဲနဲ့ဥကိုနီနဲ့ကိုနေဝင်းတို့ကြာဆုံးမှုအတွက်အမှန်တရားနဲ့တရားဥပဒေစိုးမိုးမှုရှိလာနိုင်ပါမလားဆိုတာအများစုကတန်တရားဖြစ်နေကြတာလည်းဖြစ်ပါလိမ့်ရှင
်မမမြင့်ခိုင်စီစဉ်တင်ဆက်တဲ့သတင်းတော်မဆုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်အခုတော့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအခုတလောငလျင်အသေးစားအလက်စားတွေမကြာခဏလှုပ်နေတာကြောင့်အထက်မြင့်အဆောက်အုံတွေများပြားတဲ့ရန်ကုန်မြို့နဲ့တခြားမြို့ကြီးတွေမှာနေထိုင်တဲ့သူတွေစိုးရိမ်နေကြပါတယ်။အထက်မြင့်အဆောက်အုံတွေနဲ့လူကြီးထိုးထွက်မှုကြောင့်ငလျင်လှုပ်ရင်ထိခိုက်ပျက်စီးမှုလည်းများနိုင်တာပါ။ဒါကြောင့်ငလျင်တန်းကြုံရရင်ဘလို့ကင်တွယ်ရင်ဆိုင်မလဲဆိုတာအတွက်ဂျပန်ငလျင်ပညာရှင်တွေနဲ့ပူးပေါင်းပြီးတော့သက်ဆိုင်ရာကကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်။အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင်။
ဒီနေ့ဇန်နဝါရီလတဲ့မြန်မာနိုင်ငံမှာငလျင်အသေးစားလှုပ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ငလျင်ကြီးတစ်ခုလှုပ်ခတ်နိုင်တဲ့အနေအထားရှိနေတယ်လို့ပညာရှင်တွေကခန့်မှန်းနေကြပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာငလျင်လှုပ်ခတ်မှုဖြစ်ပွားပြီးနောက်ဆက်တွဲကယ်ဆယ်ရေးတွေလှုပ်ဆောင်တဲ့အခါ shelter တွေကိုစီမံခန့်ခွဲနိုင်အောင်ကျောင်းဆရာဆရာမတွေကိုတင်လွှင့်တွေပေးဖို့လည်းစီစဉ်နေကြပါတယ်။အဲ့ဒီတင်တန်းကိုတော့ဂျပန်နိုင်ငံကပညာရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်မှဖြစ်ပြီးကယ်ဆယ်ရေးအဆောက်အုံတွေတတ်မှတ်နိုင်ဖို့အတွက်လည်းအခြေခံပညာစာသင်ကျောင်းတွေနဲ့အများပိုင်းအဆောက်အုံတွေကိုအရေးအသွေးစစ်ဆေးတွေလှုပ်ဆောင်မှုရှိနေပါတယ်။မြန်မာနိုင်ငံဘူမိသိပ်ပံအသင်းရဲ့အထွေထွေတွင်းရင်းမှုဦးအေးလွင်ကတော့မြန်မာနိုင်ငံရဲ့ငလျင်ကြောရုံနဲ့ပတ်သက်လို့အခုလိုပြောပြထားပါတယ်
။ငလျင်ဆိုတာကကမ္ဘာမြေကြီးရဲ့အောက်ခံကြောက်လွားတွေရဲ့နော်တောင်းတဲ့တစ်ခုနဲ့တစ်ခုပုတ်တိုက်မှုကြောင့်ဖြစ်ပေါ်လာတဲ့ဆွဲအားတွေကတစ်စက်ငလျင်ဆိုတာဖြစ်ပေါ်လာတယ်။မြန်မာနိုင်ငံကတော့ကျွန်တော်တို့အိန္ဒိယပလိတ်ကဘာမားပလိတ်ကဆိုတဲ့ဒီပလိတ်ချင်းတစ်ခုကြားထဲမှာညက်ပြီးတော့တွန်းခံနေရတယ်အိန္ဒိယပလိတ်ကနေဘာမှပလိတ်အောက်ကိုတိုးဝင်တယ်တိုးဝင်ရင်းတဲ့ပဲအဲ့ပလိတ်နဲ့ဆက်ဆက်အဲ့အချက်ကြီးများရွေ့ရတယ်ခေါ်တော့ပမာလို့အဲ့ပလိတ်တက်တော့နေသီအိုရီအရရေကြီးတွေအောက်မှာအများတိုင်းလှုပ်ရှားနေတယ်လှုပ်ရှားနေတယ်ဆိုဘာပြာထူးထူးခြားခြားပြီးမှဝန်တန်းနေဆင်းလာတဲ့ဇကိုင်းပြော့ရီခေါ်တဲ့ဇကိုင်းဖော်ကြီးကမြောက်ကနေတောင်ကိုမိုင်မောင်းမြောင်များစွာစီးပြီးတော့ကပ်လီပြင်လည်ပြင်တော့ဆင်းသွားတယ်အဲ့ဒီဖော်နဲ့အဲ့ဒီပြရွေ့နဲ့တခါဒါကမြောက်တောင်နော်နောက်တခါ east west ဆိုတဲ့ဒီပြည့်ရွေတွေလည်းရှိတယ်အဲကဘောပြည့်ရွေရှိတယ်နောက်ဒီဘက်မှာဆိုရင်ကြောက်ကြမ်းပြည့်ရွေရှိတယ်ဟိုတာလီပြည့်ရွေရှိတယ်နောက်ဒီကြားထဲမှာနောက်ထပ်ပြည့်ရွေအလက်ကလေးတွေအများကြီးရှိသေးတယ်ဥမာကျူးပြည့်ရွေတို့ဒီဒီရဲ့ပြည့်ရွေတို့နောက်ရန်ကုန်အောက်မှာလည်းပြည့်ရွေအချို့အဲ့တော့ငလင်လောက်တာကဒီပြည့်ရွေတွေရဲ့လှုပ်ရှားမှုတွေဖြစ်တာ
ရန်ကုန်နည်းပညာတက္ကသိုလ် Geo Technical Aquatic Engineering Professor ဒေါက်တာထွန်းနိုင်ကတော့ငလင်တစ်ခါလှုပ်ပြီးရင်ပြန်လည်လှုပ်ခတ်နိုင်ပြီမြေငလျင်ကြီးတွေနောက်ထပ်လာမယ်ဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ပ ပြည်သူတွေအနေနဲ့အရန်ကြီးမစိုးရင်တင်ဘူးလို့လည်းအခုလိုပြောပါသေးတယ်
။ပြီးလာတယ်ဆိုတော့တို့ဟွာပေါ့နှစ်80ပြန်လာမယ်အနှစ်တရာပြန်လာမယ်ဆိုရဲအဲ30ချက်ကြောင့်အဲ့ပေါင်နဲ့ကြီးရင်တော့လည်းနီးလာတယ်လို့ခေါ်ကြတာပေါ့လေအဲ့ပေါင်နဲ့ရကြီးနေပါတကယ်ကြောင့်လည်းငလင်းစဲသဘောကခုနပြောလိုပဲသူကဘယ်သူမှမမှန်းနိုင်ဘူးပေါ့လေဆရာတို့ကမှန်းတယ်နှစ်80နှစ်တရာဆိုတာလည်းဆရာတို့ရဲ့တွေ့ရှိချက်ဆရာတို့ရဲ့30ချက်နဲ့ဆိုဆရာတို့ပြည်တွင်းပညာရှင်တွေပေါ့လေဒါတွေ့ရှိချက်နဲ့ဆရာတို့မှန်းနေကြတာပေါ့လေဆိုတော့ဒါမှလည်းဒါရီကတကယ်လားဆိုတာဘယ်သူမှမပြောနိုင်ဘူးဆိုတော့ငငကြပညာရှင်ကိုမေးလေတော့တော့ပါစင်လောက်အမခံတယ်ဆိုတော့50%ကတော့သူအမခံတယ်ပြောမှာမဟုတ်ဘူးဆိုတော့ငါ 50% တော့မှန်နေမှာလေသူလည်းပြောမှာမဟုတ်ဘူးဆိုတော့သူ့ရဲ့သဘောတဘာဝါဒလို့ရှိတယ်ပေါ့လေဒါမှမဟုတ်လေငလင်းကိုသူမှမမှန်နိုင်ဘူးဆိုရတာကအခုချိန်ထိအကုန်လက်ခံထားတော့ပေါ့ဒါပေမဲ့လေမမှန်နိုင်တော့ပဲတော်လည်းပဲသူဒီပြန်တော့လာပါငလင်းရဲ့သဘောကလှုပ်ခဲ့ပြီးသားငလင်းကြီးတွေဒီပေါ့လေတော့တစ်ချိန်မို့တစ်ချိန်တော့ပြန်လာလိမ့်ရှိတယ်ဘယ်ချိန်ပြန်လာမလဲဘယ်နေရာပြန်လာမလဲဆိုတာကိုတော့မပြောနိုင်တာပေါ့လေပြန်လာမှာတော့သိကြတယ်ပေါ့သူကအဲ့ဒီကြောင့်ပဲသူကပြန်လာမယ်ဆိုပြီးတော့ပြောနေကြတာပေါ့လေကျတော်ဒီမှာတော့ဒါပေမဲ့ခုနကပြောသိမစိုးရင်စီချင်တာကကိုနှစ်တူတူမှန်းမှုကတော့ခက်တယ်ဒါတော့ဆရာပြောခဲ့မယ်လာမယ့်9နှစ်တွင်ဖြစ်လာဆိုတော့မပြောရဘူးလာမယ့်တစ်နှစ်တွင်ဆိုတော့ဝေးရောလေဆိုတော့အဲ့လိုပြောဖို့ကတော့တော်တော်ခက်တယ်ငလင်းရဲ့ဘဝလေဆိုတော့ဒါမှမဟုတ်ဆရာတို့ကအဲ့ဒီအရာကိုပဲသိပြီးတော့ဟိုစိတ်ကြီးတအားပူနေမှာဆိုလို့ပြောတာဆိုတော့ဆရာတို့မတိကြတဲ့ဟာကြီးတခုကိုစိတ်အရန်ပူနေဖြစ်မှာဆိုလို့ပြောတာ
ခုချိန်မှာတော့ဂျပန်နိုင်ငံအထောက်ပံ့တဲ့ဂျပန်ကငလင်းပညာရှင်တွေနဲ့ပူးပေါင်းပြီးကြိုတင်ပြင်ဆင်မှုတွေပြုလုပ်နိုင်မှုအတွက်စီစဉ်နေကြပါတယ်။မြန်မာနိုင်ငံဘူမိသိပ္ပံအသင်းရဲ့ထွေထွေတွင်းရင်းမှုဦးအေးလွင်ကတော့မြန်မာနိုင်ငံမှာတဘာဝဘေးအန္တရာယ်ကနေကယ်တင်မှုလှုပ်ဆောင်တဲ့အစီအစဉ်တွေကအားနည်းနေသေးတာကြောင့်ကြိုတင်ပြင်ဆင်ထားတဲ့လို့လည်းအခုလိုပြောပါသေးတယ်။
အဲ့တော့ပြောနေတာကငလင်းလို့ချင်းမလို့ချင်းကငလင်းဘယ်တော့လုပ်မလဲဆိုတဲ့အဓိကတည်းငလင်းလုပ်ရင်ဘလို့ကာကွယ်မလဲ။ငလင်းမလုပ်ခင်အိမ်ဒီမှာဘလို့အိမ်ပြိုးတွေစောက်တင်လဲ။ငလင်းလုတ်တဲ့အချိန်မှာစာတင်ကြောင်းတွေဘလို့စာတင်ကြောင်းတွေရှိတယ်လေငလင်းလုတ်သွားပြီးရင်ဘလို့လွတ်အောင်အနေရလုံးဘယ်နေရာမျိုးပြည့်တင်လဲနောက်ငလင်းလုတ်သွားရင်လူမသေးဘူးဆရာကြီးကသိဘူးပါလေငလင်းလုတ်လို့လူသေးတာမဟုတ်တိုက်ပြူတိုက်ပြီးတော့အပေါ်ကနေပြီးတော့ဟိုအလေးအပင်တစ်ခုခေါင်းကိုထိလို့အန္တရာယ်ရှိလို့တည်ကြတာအဲ့တော့အဲ့ဒီအတွက်လုတ်လို့တစ်ခုခုအန္တရာယ်ဖြစ်သွားပြီးအဲ့ဒီပြိုသွားပြီးဆိုရင်တောင်ဝင်ရှိတဲ့ဌာနတွေကဘယ်နေရာမှာဘယ်ရင်ရန်တရားကိုယူပြီးတော့ဒီအောက်မှာပိတ်မိတဲ့လူတွေဘလို့ကဲတင်မလဲဆိုတော့ disaster management လို့ခေါ်တဲ့ disaster management လို့ခေါ်တဲ့ဒီသဘောအန္တရာယ်ကာကွယ်တဲ့ကဲတင်တဲ့စနစ်တွေကိုဒီမှာရှိဖို့လိုတယ်အားနည်းနေတယ်ဆိုလိုချင်တာကတာဝန်ရှိတဲ့ဌာနတွေကယ်ဆယ်ဥက္ကဋ္ဌပဲပြောပြောမိသက်ပဲပြောပြောချက်ချင်းပဲပြောပြောနောက်ထွေအုပ်ပဲဆိုဆိုဒီအများပြည်သူကိုကိုစားပြုနေတဲ့ဌာနတွေကလောလောဆယ်မှာဘလို့ချိတ်ဆက်ပြီးတော့ဥမာအပြင်သဘောဥမာအပြင် for example နော်မကြည့်မိနိုင်မှာဖြစ်ပြီဆိုရင်ကျင်းလာအနည်းတဝိုင်းမှာရန်ရားပိုင်ရှင်ဘလို့ရှိသလဲအစိုးရရန်ရားဌာနဘလို့ရှိသလဲနောက်ဆေးရုံကဘလို့လာမလဲဘယ်ဆေးရုံကိုပို့မလဲစသည်ဖြင့်ဒီကယ်ဆေးရေးစီမံချက်တွေရေးဆွဲထားဖို့လိုတယ
်ငလင်းလုတ်ခတ်မှုဖြစ်ပွားခဲ့ရင်တော့ထိခိုက်မှုအများဆုံးဖြစ်နိုင်တဲ့ဒေသတွေကတော့အထက်မြင့်အဆောက်အုံများပြားတာနဲ့လူဦးရေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးကအများဆုံးထိခိုက်မှုရှိနိုင်တယ်လို့လူနေထူထပ်တဲ့မြို့ကြီးတွေလည်းထိခိုက်မှုတွေရှိနိုင်တယ်လို့ပညာရှင်တွေကခန့်မှန်းထားကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုပါမြန်မာကတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်မြန်မာတခွင်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတင်ဆက်ပေးနေတာကတော့ဒီလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190လို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့တော်တာရှင်နေစောင့်မျှော်နေကြတဲ့စနေညတဲ့လီလိုင်းစီစဉ်ကိုနားဆင်ပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။
င်္ဂလာညချမ်းပါတော်တာများရှင်2018ခုနှစ်ဖေဖော်ဝါရီလ10ရက်စနေနေ့ညပိုင်းဒုတိယပိုင်းနိုင်ဝဲအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောထရှင်နေစောင့်မျှော်နေကြတဲ့စနေညတဲ့လေလိုက်အစီအစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။စီစဉ်တင်ဆက်သူမအေးတနာကျော်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညတဲ့လေလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်စနေညတိုင်းရဲ့လေလိုက်အစီအစဉ်ကကြိုဆိုပါရစေကျမတို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့စောင့်ထိုင်အပ်တဲ့ကျင့်ဝင်စည်းကမ်းတွေဒီလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့နေရာမှာကိုကလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့သူတစ်ပါးကိုထိခိုက်စေလောက်နိုင်အောင်လောက်အောင်လို့ဒီအမုန်းတရားစကားတွေပြောတာဒီကြားထဲမှာဘလို့စီးမြင်တစ်တစ်လေးကနေပြီးတော့ကန့်တတ်ထားလဲဘယ်ပိုင်းကိုကြော်လွန်သွားရင်ဒီရောက်ရင်းမှုမြောက်တယ်လဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ကျွန်မဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေလိုင်းမော်ရောက်နေကြပါပြီပထမဦးဆုံးဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့တယောက်ကလူခွင့်ရှင်နေကြီးဦးသိန်းတန်ဦးဖြစ်ပါတယ်အန်ကယ်ဦးသိန်းတန်ဦးလေလိုင်းမော်ရောက်နေပြီဖြစ်ပါတယ်နောက်ပြီးတော့အရင်တုန်းကဒီမြန်မာသတင်းသက်မှတ်ကဥက္ကဋ္ဌဖြစ်တဲ့ဦးမောင်မောင်မြင့်နော်ဝေးနိုင်ငံအခြေဆိုင်မြန်မာရေးလေလာသုံးသက်သူဦးမောင်မောင်မြင့်ကိုလည်းဖိတ်ခေါ်ထားပါတယ်ပြီးတော့ဒီမြန်မာနိုင်ငံကဒီအမျိုးသမီးတက်ကြွလှုပ်ရှားသူ Triangle Woman အဖွဲ့ကမက်ခင်လေးကိုလည်းဖိတ်ခေါ်ထားပါတယ်ရှင်။အားလုံးပဲမင်္ဂလာပါနော်။ဟုတ်ကဲ့။ဒီလေလိုက်မော်ဟိုရောက်နေတဲ့ဒီပင်နိုင်ဆွေးနွေးမဲ့သူတွေကိုပဲကျွန်မဒီအကြောင်းအရာနဲ့ပတ်သက်တဲ့ဒီပနာမမေကွန်လေးတခုမေးချင်ပါတယ်ရှင်။ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ဒီအမုန်းတရားပွားများစေတဲ့စကားတွေ hate speech ဆိုတာပေါ်မှာဘယ်လိုများနားလည်လက်ခံပါသလဲ။ဒီလူခွင့်ရေးရှင်နေကြီးဦးသိန်းတန်းကိုအရင်ဖြေကြားပေးပါရှင်။
အဲ့ဒါလူလာစွာထုတ်ပေါ်ပြောကြအောင်ဆိုတာတော့လူတွေရဲ့တပါခွင့်ရေးဥတွေကကြားထမ်းပေးထားတဲ့ခွင့်ရေးဖြစ်ပါတယ်အဲ့တော့အမုန်းတရားဆိုတာကတော့အဲ့ဒါလိုဒီလိုတင်းဘာသာနဲ့ကြည်ချမ်းတာကမကန်နဲ့အတွေ့အကြုံတွေပေါ်ပေါက်တယ်မလို့ဖတ်တဲ့စေတနာတွေပေါ်ပေါက်အောင်ထူးထူးဆန့်ဆော်တဲ့အရာအမုန်းတရားပဲဖြစ်ပါတယ်အဲ့တော့ဒီလူလာစွာထုတ်ပေါ်ပြောကြအောင်လည်းအမုန်းတရားဟာအရေးနဲ့မီးလို့ဆန့်နေပါတယ်
ဟုတ်ကဲ့ဦးသိန်းသိန်းဖြစ်ချပေးရကျေးဇူးတင်ပါတယ်ဟုတ်ကဲ့ဦးမောင်မောင်မြင့်ကိုမေးချင်ပါတယ်ဦးမောင်မြင့်ကဒီနိုင်ငံတကာဒီဟိုဒီလွတ်လပ်စွာပြောဆိုခွင့်အနေထားတွေကိုလည်းမြင်နေကြားနေစောင့်ကြည့်နေတယ်ဆိုတော့ဒီနိုင်ငံတကာမှာဒီလွတ်လပ်စွာပြောဆိုခွင့်နဲ့အဲ့ဒီကနေပြီးတော့ကြော်လွန်ပြီးလွတ်လပ်စွာပြောရင်းနဲ့အမုန်းတရားဒီလှုံ့ဆော်တဲ့ဇာတ်တွေဖြစ်သွားတဲ့အခြေအနေမျိုးတွေမကြာခဏဖြစ်ပေါ်တတ်လေးရှိပါလားရှင်တွေ့ရပါလား
ဟုတ်ပါတယ်ကျွန်တော်ဒီနောက်နိုင်ငံမှာလည်းဒါတွေကတော့ဖြစ်မှုပါတယ်နောက်ပြီးတော့နောက်နိုင်ငံဆိုတဲ့နေရာမှာအနည်းဆုံးအဖြစ်နော်ဝေးနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်ဒီအဖွဲတစ်ဖွဲကနေပေါ့နော်လူတူတယောက်ကနေပြီးတော့အမုန်းစကားတွေဒါလားပွားစီရင်းကနေပြီးတော့နောက်ဆုံးကျတော့သူကိုယ်တိုင်ကအဲ့ဒီအမုန်းတရားနောက်ကိုလိုက်သွားပြီးတော့ဒီလူငယ်ပေါင်း60ကျော်ဒါလား64ယောက်လောက်ကိုဒါလားလူတယောက်ထက်ကတတ်ခဲ့တဲ့ဖြစ်ရမျိုးဖြစ်ပွားခဲ့ပါတယ်အဲ့ဒါကတော့ဒီနိုင်ငံခြားကနေဝင်လာတဲ့ဒါလားဟိုနိုင်ငံကူးတွေကိုသူတို့ကမုန်းတရားအနေနိုင်ငံကူးတွေကတော့အန္တရာယ်မပြုဘူးသို့တော့ဒီနိုင်ငံကူးတွေနိုင်ငံတွေကိုလာခြင်းဟာသက်ဆိုင်ရာအဆိုအရနဲ့ဆိုင်နေသက်ဆိုင်ရာနိုင်ငံရေးပါတီနဲ့ဆိုင်နေဆိုပြီးတော့အဲ့ဒီနိုင်ငံရေးပါတီရဲ့လူငယ်အစည်းအဝေးမှာသွားပြီးတော့လူတက်တဲ့အတွက်ကြောင့်လူ60ကျော်တည်ခဲ့ရတာပါဆိုတော့ဒါတွေကတော့ဒီအမုန်းစကားပြောခြင်းရဲ့ဒီနောက်ဆက်တွဲဖြစ်ရတယ်ပေါ့နော်ဒါပေမဲ့လို့ဒီဖြစ်ရကတော့ရှင်းတယ်ဘာကြောင့်လဲဆိုတော့သူကတော့ရာဇဝတ်မှုနဲ့တိုက်ရိုက်ကြီးကိုသက်ဆိုင်သွားတဲ့အတွက်ကြောင့်သူ့ကိုတော့ကျွန်တော်တို့ရာဇဝတ်နီးနေပဲဒီရာဇဝတ်မှုတွေကိုတားဆီးတဲ့နီးနေပဲတရားဥပဒေရပဲသူ့ကိုရေးယူပြီးတော့ဟာဒီသက်ဒီထောင်ချလိုက်တဲ့အနေအထားဖြစ်ခဲ့ပါတယ်အဲသို့တော်လည်းပဲရှေ့ဥရောပကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ဒီဆိုဗီယက်အင်ပါယာပြုတ်ခွဲသွားပြီးနောက်ပိုင်းကျတော့ဟလာဒီရှေ့ဥရောပနိုင်ငံတွေမှာလည်းပဲနိုင်ငံတော်တော်များများဒီမိုကရေစီနိုင်ငံတွေဖြစ်လာတယ်သို့တော်လည်းပဲအဲ့ဒီနိုင်ငံတွေကအစအဦးပိုင်းမှာဆင်းရဲတယ်အစိုးရတည်တရားအားနည်းတယ်ဒီနိုင်ငံရေးအင်အားမှာလည်းပဲအဖက်နဲ့တစ်ဖက်ကအားပြိုင်နေတဲ့အနေအထားမှာကျတော့ဒီတချို့လူတွေကဘယ်လိုလုပ်တယ်လဲဆိုတော့လူမျိုးရင်းနဲ့အမျိုးသားရင်းကိုဟလာရှေ့တန်းတင်ပြီးတော့သူတို့လူတို့ကိုစီးယုံတယ်စီးယုံတဲ့အခါကျတော့ဥပမာယူဂိုစလာဗီးယားကိုကြည့်မယ်ဆိုလို့ရှိရင်ယူဂိုစလာဗီးယားနိုင်ငံမှာဟာလာဒီလူမျိုးမတူတဲ့လူတွေနောက်ပြီးတော့ဘာသာမတူတဲ့လူတွေဖွဲ့စည်းထားတာနောက်ဆုံးကျတော့ဒီအမုန်းတရားရဲ့အကျိုးဆက်ကြောင့်ယူဂိုစလာဗီးယားနိုင်ငံမှာပြည်တွင်းစစ်ဖြစ်ပြီးတော့ယူဂိုစလာဗီးယားနိုင်ငံပြိုကွဲသွားတာပဲဖတ်တင်ခဲ့တယ်ဆိုတော့ဒါတွေကတော့အကျိုးဆက်တွေပေါ့နော်
ဟ
ုတ်ကဲ့ဟုတ်ကဲ့ဥမ္မောင်မြင့်ကဒါနိုင်ငံတကာအခြေအနေနဲ့ဟိုနှိုင်းရှင်ပြီးတော့ပြောသွားတာပါဟိုမက်ခင်လေးရှိပါလားလေးလိုက်မှာပါမက်ခင်လေးကိုမေးချင်ပါတယ်ရှင
်ဟုတ်
ကဲ့ပါမက်ခင်လေးမြန်မာနိုင်ငံမှာကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိပါဘူးဒါပေမဲ့အခုတလောဒီဟိုလေးလိုက်မှာလည်းကြားရတဲ့အပြင်မှာလည်းတွေ့နေရတာမြန်မာနိုင်ငံမှာဒီအမုန်းတရားပွားများစေတဲ့ဇာတ်တွေကို Facebook ပေါ်မှာလည်းတွင်တွင်ကျကျပြောလာကြတယ်အပြင်မှာလည်းဟိုတိုက်ရိုက်ပြောဆိုတာမျိုးတွေတွေးလာရတာများပါတယ်ရှင်အဲ့ဒါဘလို့အခြေအနေတွေကြောင့်အခုလိုမျိုးဒီလိုမုန်းစကားပေါ်ပေါ်တင်တင်ပြောဆိုရဲလာကြတဲ့အခြေအနေဖြစ်လာစေတာပါလဲဘလို့သုံးသပ်မိပါလဲ
ဟိုအဓိကကတော့ပေါ့နော်ကျွန်တော်တို့နိုင်ငံကြီးအပြောင်းလဲမှာလူတွေကအရင်အထက်ပို့ပြီးတော့ဒီ free and not expression ကိုပို့ရလာတဲ့ပေါ့နော်အဲ့ခါမှာပြောရင်းပြောရင်းနဲ့ကျွန်တော်တို့ free and not expression ဆိုတဲ့ line ကနေကြော်ပြီးတော့မှအမုန်းတရားပေါ့နော်အမုန်းစကားတွေအမုန်းစကားတွေဆိုတဲ့ခါမှာလည်းကျွန်တော်တို့ကပြောရဲဆရာဦးသိန်းသန်းပြောတယ်လို့လူမျိုးတစုဘာသာတစ်ခုကိုမုန်းအောင်ဒီလိုမျိုးအနေရှိအောင်ပြောရုံနဲ့မကဘူးကျမကတော့တူးချင်းပေါ်မှာပေါ့နော်အခြားတူးကိုအနေရဖြစ်စေတဲ့အမုန်းစကားအနေမှာအနေရရှိတဲ့စကားပေါ့နော်ဆိုဒီလူတယောက်ကိုအနေရရောက်အောင်ပြောတဲ့စကားအထိပါဟိုစီးပောင်ကြော်လာတာတွေကိုအများကြီးတွေ့ရပါတယ်အဓိကတော့ကျမတို့ရဲ့ပြည်သူလူထုရဲ့အခြေခံပြည်သူလူထုရဲ့အဓိကအားနည်းချက်ကလည်းပညာရေးကအားနည်းတယ်ဘယ်ဟာကဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်ရှိပြီးတော့ဘယ်ဟာလွတ်လပ်စွာဆဲဆိုခွင့်အထိပါကျမတို့ခုနောက်ပိုင်းမှာဖြစ်လာတဲ့အခါကျတော့ Facebook မှာပဲဖြစ်တချို့တော့ဘာအဲဒီကောင်းဆောင်တွေကနေပြီးတော့လူတို့နဲ့အများပြည်သူနဲ့ပြောဆိုတဲ့အခါမှာပဲဖြစ်ဖြစ်လက်လုံစပယ်ပြောဆိုတဲ့ဟာတွေကအင်တာနက်မှာစိတ်ပူစရာကောင်းတဲ့အနေအထားကိုရောက်သွားတာတွေ့ရပါတယ်ရှင်
ဟုတ်ကဲ့ရှင်ဟိုမန်ခင်လေးပြောသွားလို့လူတဦးတယောက်ကိုတိုက်ရိုက်ဟိုချင်းချောက်တယ်ဆိုတာမျိုးပေါ့နော်အဲ့ဒါနဲ့ဆက်ဆက်ပြီးဒီနိုင်ငံတကာအဖြစ်လေးကိုလည်းတင်ပြပေးစင်ပါတယ်ဟိုဒီနေ့မနေ့ပဲဒီ web ဒီ Facebook ပေါ်မှာတွေးလိုက်ရတာတခုက writer သတင်းဌာနကိုသတင်းရောင်းစားတဲ့အင်တင်ရွာသားဆိုပြီးတော့ဒီအမျိုးသားတဦးရဲ့ဓာတ်ပုံအင်တာနက်မှာပြန့်နေတာတွေ့ရပါတယ်အဲ့ဒါကိုတချို့တွေကအဲ့ဒီ post ကို share တယ်နောက်ပြီးတော့ဒီလူကိုတက်ရမယ်ဆိုတာမျိုးရေးထားတဲ့အထိရှိပါတယ်အဲ့ဒီလူမျိုးဒီတကယ်လို့အဲ့ဒီလူကရှိခဲ့တယ်အဲ့ဒီလူအမှန်ဖြစ်တယ်ဆိုရင်နောက်မှအဲ့ဒီလူမျိုးလူရဲ့ရုပ်နဲ့အဲ့ဒီလူမျိုးဒီလူကိုတက်ရမယ်ဆိုပြီးတိတိကျကျပြောတာမျိုးကဒီ American ပြည်အောင်စုမှာဆိုရင်တော့ဒါဟိုရာဇဝတ်မှုမြောက်ပြီးတော့ဒါလွတ်လပ်စွာထုတ်ဖော်ခွင့်မဟုတ်ဖ ೇನೆ တိုက်ရိုက်လူတစ်ပါးကိုချင်းညောက်ပြီးတော့ဒီတက်ဖြတ်ဖို့ဟိုအကြံပေးချက်ဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုအရေးယူလို့ရပါတယ်ဟိုလောလောဆယ်တကယ်တမ်းလည်းအရေးယူထားတဲ့ဟိုဖြစ်ရက်တွေအမေရိကန်ပြည်အောင်စုမှာရှိပါတယ်ဒါပေမဲ့တကယ်တမ်းပြောရမယ်ဆိုတော့အမေရိကန်ပြည်အောင်စုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်၁အရာကိုဒီလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးထားတယ်ဒါကြောင့်မလို့ခုနကရောလို့အမုန်းတရားပွားများအောင်လို့ပြောတယ်ဟောပြောမှုတွေတော့မှသူတို့ကတားဆီးလို့မရဘူးဒါပေမဲ့တကယ်တမ်းကျတော့လူတဦးတယောက်ဒါမှလူမျိုးစုတစ်ခုကိုတိတိပပချင်းချောက်လာပြီးမကြခင်လဲဟိုအန်ဒီရမလွဲမသေးချက်ချင်းဖြစ်စေမယ့်အခြေအနေဆိုရင်တော့လွတ်လပ်စွာပြောဆိုခွင့်ဥပဒေကလည်းအဲ့ဒါကိုအကောက်ဝဲမပေးနိုင်တော့ပါဘူးတခြားသက်ဆိုင်ရာပြင်းမှုတွေနဲ့အရေးယူနိုင်တာဖြစ်ပါတယ်အခုလောလောဆယ်ကျမဒီလေလိုင်းပေါ်ရောက်နေတဲ့သောရရှင်တွေကိုအရင်အချိန်ပေးပြီးတော့တချို့သောရရှင်တွေရေးထားတဲ့စာလေးတွေကိုလည်းဒီပင်နိုင်ဆွေးနွေးပေးတဲ့သောရရှင်တွေကိုမေးပေးကြပါတယ်ဆိုတော့အခုလေလိုင်းပေါ်မှာရောက်နေတဲ့သောရရှင်တယောက်ကိုခေါ်ကြပါတယ်ရှင်အဲသောရရှင်မန္တလေးကသောရရှင်ဦးတန်းအောင်လေလိုင်းပေါ်မှာရှိပါလားရှင
်ဟုတ်ကဲ့ရှိပါခင်ဗျာမင်္ဂလာပ
ါဦးတန်းအောင်မင်္ဂလာပါရှင်ဦးတန်းအောင်ဗာများဆွေးနွေးကြပါလေဟိုကျမတို့ဒီပင်နိုင်ဆွေးနွေးပေးတဲ့သူတွေလည်းလေလိုင်းပေါ်မှာရှိပါတယ်မေးချင်တာလည်းမေးနိုင်ပါတယ
်ပြောရဲဆိုတာကဒီဥပဒေကမထိရောက်လို့ပါခင်ဗျဥပဒေကထိရောက်ရောက်ဒီအမုန်းတရားပြောနေလူတွေကိုဥပဒေကထိရောက်ရောက်အရေးမယူလို့ပါခင်ဗျဥသိမ့်စိတ်လက်ထက်တော့လည်းဥသိမ့်စိတ်ပြောတော့လည်းနောက်ကွယ်မှာလက်မဲရှိပါတယ်ဆိုပြောသွားပါတယ်အခုဒီအခုလက်ထက်မှာလည်းဒီလိုအမုန်းတရားကိုပြောသွားတဲ့ဟာတွေပေါ်တယ်ပြောတယ်ဟိုကဥက္ကဋ္ဌဆုံးတာကိုဟိုအာဇာနည်ကောင်းတယောက်လို့ယူဆပါဘူးလို့ကဥနေဝင်းနဲ့ဥလားဆွေတို့ဒါအမုန်းတရားကိုသူတို့ကြွနေတာပါဒါသူတို့တရားဝင်ဝင်ဟလာဟိုသမင်းဝောင်းကိုစားထားပါဆိုလဲဒီတိရှက်မှာလဲသူတို့ပါဝင်ခဲ့တယ်အနောက်ဘက်မှာသူတို့အုပ်စုလိုက်စီတယ်ဟို၄ယောက်နေတရားရုံးမှာလာပြတ်လိုက်လို့ဒီအရေးယူရမှာသူတို့အုပ်စုလိုက်ပါအရေးယူရမှာလဲဖြစ်မှာပါပါနောက်တရင်တောက်တယ်ဆိုတာဒီဒီရခိုင်တရင်ဌာနဆိုတာဒီမြမပြည်မှာရှိတဲ့တရင်တောက်တွေကပြည်ပောက်ကိုပို့လို့တာအမှန်တရားကိုပေါ်ပေါက်တာပါကျွန်တော်ဒီချင်းပြည်နယ်မှာဖြစ်တယ်ဟိုစစ်ပွဲတွေဖြစ်တယ်မြောက်ပိုင်းမှာဖြစ်တယ်ဒါတရင်တောက်တွေကိုသူတို့ဆွဲထည့်နေတာပဲဆွဲထည့်ရတာတရင်ကိုလည်းအမှန်ခေါ်ထုတ်လို့မရအဖို့ထုတ်ရင်လေဒါသူတို့ကဒါနိုင်ငံတော်ဒါဟိုဘလို့တော့မှသူတို့အမှန်တရားကိုခေါ်ထုတ်တယ်ဆိုတော့အေးယူခံရတယ်နော်အဲ့တော့ဥပဒေရကအမှန်တကယ်ဟိုခီးခီးရောက်ရောက်အေးယူပါမှဒီဥလားဆွေတို့ဥနေဝင်းတို့ဟာလားဒီဝီဒီတူတို့သူတရားဝင်ချင်းချောင်းနေတာပဲလေသူတို့တရားဝင်ချင်းချောင်းနေဥပဒေရဘာလို့သူတို့ကြည့်နေတာတော့အဲ့တော့ကြည့်နေတယ်ဟုတ်ကဲ့
Okay, anyway, ဦးတောင်ဆွေးနွေးသွားတဲ့အချက်ကဒီမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်ဒီသတင်းအဖွဲ့အစည်းတွေကိုတော့ကန့်သတ်မှုတွေထားထားပြီးတော့ဒီမုံတရားပွားများစေတဲ့သူတွေကိုတော့အရေးမယူဘူးဒီကိစ္စဘာကြောင့်လဲဆိုတာသိချင်ပါတယ်လို့မေးပါတယ်ဒီသောရရှင်ကဆိုတော့ဟိုဦးသိန်းတန်းကိုဖြေကြားပေးနိုင်ပါလားရှင့
်ဆရာဒီမှာဒီလိုအမိနေဒီကိစ္စဒါကတည်းကအတူရတာပဲရှင်းနေတယ်ဆိုတော့ဆရာတော့ဒီဥပဒေကကျွန်တော်ကြီးကနာရီဒီတောင်ပြောရဲနော်ဥပဒေကလက်လက်ကဖြစ်ပေါ်ပြောကြခွင့်မှာလေအထင်ကြီးပြောလို့မရဘူးသူကဒီစဲဥပဒေနဲ့မြားရီဒီကျိုးမှာပြခန့်ထားတဲ့ဥပဒေကိုမသိကြကြတာမဖြစ်ရဘူးနော်ကြည့်ကြိုးပြမယ်ကြည့်ရမယ်ဆိုတော့လူတက်တယ်သူကအဖွင့်ပြနေတာရဲစံတို့မှာဒိန်းကနှင်ကစားပြီးပြခန့်တာအဲ့တော့လူတက်တာကိုဟိုအားပေးလို့မရဘူးအားပေးလို့ရှိရင်ကျွန်တော်ကတော့ဒီပြည်သူ့အကြံပေးပုံမှာ354ရဲ့ဒီတော့ပိုက်နေပါပြီအဲ့အရမ်းမျိုးပြောနေတာဟုတ်တယ်လေလက်ကိုက်ကြည့်နေရတဲ့အနေအထားမျိုးပေါ့နော်ဒါကကျွန်တော်မြင်တာကတော့ဟိုဒီအကျိုးဆက်ချက်တာဖြစ်လို့ပဲဖြစ်နေကျွန်တော်တို့ဒီဥပဒေကိုမတုံ့ပြန်နေကြဟိုခုတ်ရခင်ခုတ်ရှင်နေတာကြည့်ရတယ်ဆိုတာဒီအစိုးရကအဲ့နောက်ကလူတွေကြောက်နေနေလေးကလားပေါ့နော်ဒီလောက်ခိုင်းနေလူတွေချိတ်ဆက်တဲ့လူတွေဒါကနမာပေးဖွဲ့တွေကဟိုဒီကြောက်ရတဲ့ဘာနာဆိုတော့ဘာမှမဟုတ်ပါဘူးဒါအင်းသားဟိုရအောင်လန်းစရာကိုကြောက်တယ်မလို့ဘူးလို့ကျွန်တော်ခင်ဗျာ
โอเคดาอูตังตังဖြည့်ကြပေးတာဥတ္တအောင်ဒီလိုချင်တဲ့ဖြည့်ရပါပြီเนาะကျွန်မနောက်သောရရှင်တရားကိုဖိတ်ခေါ်ခြင်းပါတယ်အဲ့သောရရှင်ကတော့ကန်တကီပြည်နယ်မှာကျန်းစာဘာသာရေးပညာရေးကိုပါရဂူဘွဲယူဖို့လေ့လာနေသူဖြစ်ပါတယ်ဆရာဒေးဗစ်မိုးအွန်လေးလိုင်းပေါ်မှာရှိပါလားရှင
်ရှိပါတယ်ခင်ဗျာ
โอเคရှင်ဝင်ရောက်ပြီးတော့ဆွေးနွေးနိုင်ပါတယ်မိကွန်းနေလည်းမေးမြန်းနိုင်ပါတယ်ရှင
်โอเคပါကျွန်တော်တို့ဒီမြန်မာပြည်မှာတော့ဒီကျတဲ့ဒီအချိန်ဒီမှာတော့ကျွန်တော်အစိုးရလက်ထက်မှာဒီတစ်ခါကျတော့ကျွန်တော်လောလောဆယ်ပြောဆိုချင်နေမဲ့လည်းကျွန်တော်တောင်းယူမှုအများကြီးရှိခဲ့တယ်ဒါပေမဲ့ခုနောက်ပိုင်းကျွန်တော်ဒီတော့အွန်ဆိုင်းစုကြည်တို့အစိုးရဆက်လာတဲ့ခါမှာတော့ကျွန်တော်တို့မစိုးလောလောလတ်လတ်ဒီမိုကရေစီမှာရောဆိုရမယ်ဆိုတော့တို့စစ်တပ်တရားရှိလာတော့ကျွန်တော်အချင်းအတော့တချို့လူကြီးကအဲ့ဒီဟာကိုကျွန်တော်အလွဲသုံးတယ်လို့ပဲမြင်ပါတယ်ဒါဆိုခုဒီဒီမိုကရေစီချစ်မှာပြတော်မှာကျွန်တော်ရေးယူမှာမဟုတ်ဘူးဆိုပြီးတော့မှခုကမလာမကြတဲ့ခင်ဗျာလေဒီဘုံနေတဲ့ခိစားမယောတို့ဟာလလလပြောဆိုပိုင်းဖွဲ့ရှိတယ်ဆိုတဲ့ဟာကြီးပေါ်လာကြတာပေါ့နော်ကျွန်တော်ထင်တော့ဒီလလဆိုပြောဆိုပိုင်းဖွဲ့တို့ပြောတဲ့ခါမှာဒီဘယ်လိုပြောမလဲတစ်ဖက်ကဒီလူကြီးရဲ့ဘယ်လိုပြောမလဲစစ်ဖန်နေနာဖေးမဲ့ယာရီကိုကျွန်တော်လလလပြောဆိုတာမဟုတ်ပဲနဲ့ကျွန်တော်ဖန်ကန်တဲ့အရာကိုကျွန်တော်ပြောဆိုဖို့ပဲဖြစ်ပါတယ်လို့ကျွန်တော်မြင်ပါတယ်
โอเคလွလွလလပ်ပြောဆိုခွင့်မှာမှန်ကန်တဲ့အရာပဲပြောဆိုရမယ်ပေါ့နော်ဟိုအဓိကကတော့ကိုပြောတဲ့စကားပေါ်မှာတာဝန်ယူမှုရှိရမယ်မှန်ကန်တဲ့စကားကိုပြောဆိုပါဒါဆိုရင်တော့ပြဿနာမရှိနိုင်ဘူးလို့ဒီသရရှင်ဒီဒေးဗစ်မိုးဝင်ပြီးတော့ဆွေးနွေးသွားတာဖြစ်ပါတယ်ကျွန်မကတစ်ဆက်သေးပဲကျွန်မတို့စီကိုစာရေးပြီးတော့ပို့လာတဲ့သရရှင်မောင်တက်တနာအမေရိကန်ပြည်ထောင်စုကပါသူ့ရဲ့စာလေးကိုဖတ်ပြပေးခြင်းပါတယ်ကိုအောင်အောင်ဖတ်ပြပေးပါရှင့်
ဒီမိုကရေစီစနစ်ရဲ့အခြေခံစံနှုန်းတွေဖြစ်တဲ့လွတ်လပ်စွာပြောဆိုရေးသားစီတမ်းလှည့်လည်ဟောပြောခွင့်ရှိရမယ်ဆိုတာဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းကလက်ခံထားကြပြီးဖြစ်ပါတယ်။ဒီလိုစံနှုန်းတွေရှိတာကြောင့်ပြည်သူတွေဟာအစိုးရနဲ့တကွရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေအားလုံးကိုပါအပြန်အလှန်ထိန်းချုပ်နိုင်ခွင့်ရကြတဲ့အတွက်တိုင်းပြည်တည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးနဲ့လူ့အဖွဲ့အစည်းတစ်ခုလုံးအတွက်အလွန်အကျိုးရှိတယ်ဆိုတာညင်းလို့မရနိုင်ပါဘူး။ဒါပေမဲ့လည်းပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအခိုင်အမာအကောက်အွယ်ပေးထားတဲ့ဒီမိုကရေစီရင့်ကျက်တဲ့နိုင်ငံတွေနဲ့ကျွန်တော်တို့လိုအသွင်ကူးပြောင်းရေးကိုခက်ခက်ခဲခဲလှုပ်ဆောင်နေရတဲ့နိုင်ငံတွေရဲ့အခြေခံလွတ်လပ်ခွင့်တွေအပေါ်ကန့်သက်ချက်တွေကတော့ကွာခြားနေနိုင်တယ်လို့ယူဆမိပါတယ်။ဒီမိုကရေစီရင့်ကျက်နေတဲ့နိုင်ငံတွေမှာအစိုးရတစ်ခုတည်းရှိပြီးပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအကောက်အွယ်ပေးထားတဲ့ခိုင်မာတဲ့အခြေခံဥပဒေလည်းရှိပါတယ်။ကျွန်တော်တို့နိုင်ငံမှာတော့အယက်သားအစိုးရနဲ့စစ်အစိုးရဆိုပြီးတော့အစိုးရနှစ်မျိုးရှိတဲ့အပြင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအပြည့်အဝအကာအကွယ်ပေးထားတဲ့အခြေခံဥပဒေလည်းမရှိပါဘူး။ဒါပြင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတွေကလည်းမှုလို့ပေါက်နေပါရယ်။ဒီမိုကရေစီရင့်ကျက်နေပါရယ်ဆိုတဲ့နိုင်ငံတွေမှာတော့လူမျိုးရေးဘာသာရေးပြည်ပခါတွေဖြစ်ပွားစေနိုင်တဲ့ခွဲထွက်ရေးကိုအားပေးစေနိုင်တဲ့ယုံရင်ကျန်းတဲ့စွာဆဲဆုံနိုင်တဲ့ပြောဆိုရေးသားစုဝေးဟောပြောခွင့်တွေကိုကန့်သက်ထားပါရယ်။ကျွန်တော်တို့နိုင်ငံမှာကအစိုးရရည်တည်နေရတဲ့အခြေအနေအခြေခံဥပဒေရဲ့အားနည်းချက်နဲ့တိုင်းပြည်ရဲ့ပဂရီအခြေအနေအမှန်တွေကိုလေ့လျှူပြီးပြောဆိုရေးသားနေတာတွေဟာပြည်တွင်ငြိမ်းချမ်းရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီပြည်ပြောင်းလဲရေးအတွက်အလွန်အမြဲရှိနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်
ဟုတ်ကဲ့ဒါကအမေရိကန်ပြည်အောင်စုကသောရရှင်မောင်တသနာအစာရေးပြီးတော့ပေးပို့ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်ဒီမှာမောင်တသနာကိုကျမကပဲဒီတချောင်းကိုပြန်ပြီးတော့ဖြည့်ရှင်းကျင်ပါတယ်ရှင်သူကဒီမိုကရေစီရင့်ချက်ပါတယ်ဆိုတဲ့နိုင်ငံမှာတော့မာတဲ့လူမျိုးဘာသာရေးပြိပက္ခဖြစ်ပွားစေနိုင်တဲ့ဒီခွဲထွက်ရေးကိုအားပေးစေနိုင်တဲ့ရုံရင်းကျန်းတဲ့စွာဆဲဆိုနိုင်တဲ့ပြောဆိုရေးသားစုဝေးဟောပြောခွင့်တွေကိုကန့်သတ်ထားတယ်လို့ဆိုပါတယ်ဟုတ်ကဲ့ဟိုအမေရိကန်ပြည်အောင်စုနဲ့ရှင်ပြောရမယ်ဆိုတော့အမေရိကန်ပြည်အောင်စုမှာကဒီလွတ်လပ်စွာပြောဆိုခွင့်ကိုလုံးဝကန့်သတ်ထားတာမဟုတ်ဘဲနဲ့ခုနကတော့ပြောခဲ့ပြီးသလိုပဲကိုပြောလိုက်တဲ့စကားကသူတပားကိုအန်ဒီမလွဲမသေးချက်ချင်းဖြစ်စေမယ်ဆိုရင်တော့ဒါကိုသူ့ကိုပြစ်မှုတခြားပြစ်မှုဆိုင်ရာဥပဒေတွေနဲ့အရေးယူတာဖြစ်ပါတယ်သူတို့ကလွတ်လပ်စွာပြောဆိုခွင့်ကိုတော့ကန့်သတ်လိုက်တာမဟုတ်ပါဘူးเนาะဒီမှာသောရရှင်ကဒီမြန်မာနိုင်ငံလိုမျိုးဒီအတွင်ကူပြောင်းစားနိုင်ငံတစ်ခုအနေနဲ့အခြေခံဥပဒေရဲ့အားနည်းချက်တွေလည်းရှိတယ်ဆိုရင်တိုင်းပြည်ရဲ့ဘက်ကရီအခြေအနေမှန်ကိုလှစ်လျူရှုပြီးပြောဆိုရေးသားနေတာတွေကိုဟိုပြည်သားရေးသားနေတာအတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အန္တရာယ်ရှိနိုင်ပါတယ်လို့ရေးထားတယ်။ဒါကြောင့်မလို့သူနဲ့ဆက်ဆက်ပြီးစဉ်းစားမိတာမှာကျမတို့ဒီ VOA မြန်မာပိုင်းကထုတ်လွှင့်တဲ့သတင်းမျိုးတွေပေါ့လေ။ဟိုတော်ရရှင်တွေတော်တော်လာရေးကြတာရှိပါတယ်။ဒီလိုသတင်းမျိုးကတော့ဒီအတွင်ကူပြောင်းစားအတိုင်းပြည်အတွက်အန္တရာယ်ဖြစ်စေနိုင်တဲ့ဒီလိုဒီလိုဒီတက်ဖြတ်မှုတွေရှိတယ်တက်မတော်ကတက်ဖြတ်မှုတွေရှိတယ်ဆိုတဲ့သတင်းမျိုးတွေကိုသတင်းထွက်လာရင်တော့မှဒီသတင်းတွေကိုနိုင်ငံတော်ပြုပြင်ပြောင်းလဲရေးအထောက်အကူဖြစ်စေမဲ့ဘက်ကတွေးပြီးတော့မထုတ်သင့်ဘူးဆိုတာမျိုးတွေရှိပါတယ်အဲ့လိုမျိုးသတင်းအမှန်ကိုနိုင်ငံတော်ရဲ့ပြုပြင်ပြောင်းလဲရေးတစုံတရာများထိခိုက်သွားမလားဆိုပြီးတော့အမှောင်ချထားလို့ရနိုင်ပါမလားဥပမာမောင်မြင်ဘယ်လိုသုံးသပ်ပါလဲရှင
်ဟုတ်မထင်ပါဘူးခင်ဗျဒီအနည်းဆုံးဥပမာကိုကြည့်မယ်ဆိုလို့ရှိရင်အခုအဲ့တော့လောလောဆယ်ကျွန်တော်တို့အင်တာနက်မှာပဲဖြစ်ဖြစ်နိုင်ငံတကာသတင်းလောကမှာပဲဖြစ်ဖြစ်ဒီအကြမ်းများနေတဲ့ဒီလူဆယ်ယောက်ကိုတပ်ပြီးတော့တကြင်းနဲ့မြှုပ်တဲ့ကိစ္စပါအဲ့ဒီကိစ္စကတကယ်တမ်းပြောမယ်ဆိုလို့ရှိရင်အစောပိုင်းတည်းကဖြစ်ခဲ့တယ်ဆိုတာတက်ဆိုင်သူတွေသိကြပါတယ်သိကြပါလိမ့်မယ်အဲသို့တော်လည်းပဲဒါကိုသူတို့တားဆီးဖို့ကြိုးစားတယ်တားဆီးဖို့ကြိုးစားပြင်မယ်နောက်ဆုံးကျတော့ဒီသတင်းကပေါ်လာတာပါပဲအကျိုးဆက်အဖြစ်တော့ဒီသတင်းကိုအမှန်တကယ်အဲ့တော့ဒီလူမှုရှိကိုအမှန်တကယ်ရောက်အောင်ဒီကြိုးပမ်းခဲ့တဲ့သတင်းတောက်နှစ်ယောက်အာတကယ်ကိုခါရက်တက်ဆပ်ပေါ့ဒီဘောမျိုးနဲ့အဖမ်းခံရတာပဲအဖက်တင်ပါလေသို့တော့ဒီသတင်းမျိုးဟာတကယ်တမ်းလည်းမောင်ချလို့မရဘူးမောင်ချလည်းမရတဲ့နောက်ပိုင်းမှာဟာလာထွက်လာပြီဆိုလို့ရှိရင်ဒီသတင်းထွက်လာပြီဆိုလို့ရှိရင်အရင်ဆုံးနာမည်ပြတ်တာအစိုးရပဲဖြစ်ပါတယ်နောက်ပြီးတော့သက်ဆိုင်တဲ့လုံခြုံရေးအဖွဲ့တွေနော်စစ်တပ်ဆိုလည်းစစ်တပ်အဲ့ဒီအဖွဲ့တွေပဲနိုင်ဒီနာမည်ပြတ်တာရှိပါတယ်အဲ့ဒီအစားစောစောပိုင်းနဲ့ကဒါတွေကိုပြုဝင်လင်းလင်းနဲ့ဟာလာဒါကဘာကြောင့်ဖြစ်တာလဲဆိုတော့ကြည့်ပြီးတော့ကျူးလွန်သူဟာအရသာဖြစ်ရင်လည်းအရသာအဖြစ်လုံးရွေးဝန်ထမ်းဖြစ်ရင်လည်းပဲစစ်သားဖြစ်ဖြစ်ရဲဖြစ်ဖြစ်သူတို့ကိုလည်းပဲသူတို့ဥပဒေအရရေးယူခဲ့မယ်ပုံမှန်လည်းမြင်မြင်သာသာဒီထင်သာမြင်သာဖြစ်အောင်စိုးရရဆောင်ရွက်ခဲ့မယ်ဆိုလို့ရှိလို့ရှိရင်အစိုးရနာမည်ပြတ်တာလည်းမဖြစ်နိုင်ဘူးတစ်ချိန်တည်းမှာတရားဥပဒေစုမှုရေးအပေါ်လူတွေအမြင်မှားတာလည်းမဖြစ်နိုင်တော့ပါဘူးအခုကတော့ပြောမယ်ဆိုလို့ရှိရင်ဒီလူသားမှုကိုဆက်ပြီးရေးယူတဲ့ကိစ္စမှာဒီတရားဥပဒေဘိုင်းကတာဝန်ရှိတဲ့လူတွေဟာဒီလူမျိုးရေးအမုန်းစိမ့်နဲ့ဟာဒီတရားဥပဒေအတိုင်းဖြစ်မြောက်ဖို့မှာဆောင်ရွက်နိုင်ပါမလားဆိုတဲ့သံတရားတွေလူတွေမှာရှိနေသေးပါနိုင်ငံတကာမှာလည်းဒီတိုင်းပဲကျွန်တော်တို့မြန်မာနိုင်ငံထဲမှာလည်းပဲဒီတိုင်းဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ဥမ္မောင်မြင့်ကျေးဇူးတင်ပါတယ်ဒီမှာမက်ခင်လေးကိုတခုမေးချင်ပါတယ်ရှင်ဟိုမက်ခင်လေးတို့ဒီနယ်ဒီပါတွေတွားပြီးတော့တွေ့နေရတဲ့အတိုင်းဝိုင်းတွေ့မှာရောပေါ့နော်ဒီလွတ်လပ်စွာပြောဆိုခွင့်ကိုဒီအမှန်တကယ်ဒီမြန်မာလူတို့ကလိုချင်လားနောက်ပြီးတော့ကြတော့ဒီအမုန်းစကားပွားများစေတဲ့ဇကားတွေပြောနေတာတွေကိုသူတို့ကဒါဒီအမုန်းစကားပွားများစေတဲ့ဇကားမျိုးတွေဖြစ်စေတယ်မလုံတင်ဘူးဆိုတဲ့အခြေခံဒီလူအခွင့်အရေးနဲ့ပတ်သက်ပြီးတော့အတိအမြင်ဘလောက်နှိုးကြားတက်ကြမှုရှိပါလဲရှင်
အဲ့တော့ဒီမှာတင်တဲ့အင်တန်မှနေပါလိမ့်မယ်။ဥမာလူတွေကလွတ်လပ်စွာပြောဆိုခွင့်တော့လိုချင်တယ်ဆိုတာကိစ္စဆက်မရခဲ့တော့သူတို့လိုချင်တယ်အစိုးရကိုလည်းဝေဖန်ချင်တယ်လက်ဖက်ရည်ဆိုင်မှာဆိုလည်းဒီလိုပဲလွတ်လွတ်လပ်နဲ့အရင်တော့ကလို့ကိုနောက်ကျောင်းမှာဘသူထိုင်နေတယ်ကြည့်စရာမလိုပဲသူတို့စိတ်အေးနဲ့ပြောနိုင်တယ်ဒါကိုသူတို့အရင်သဘောကျတယ်ဒါပေမဲ့အဲ့ဒါဒုစင်တက်လို့ခုနအမုန်းတရားကိုပွားများစေမဲ့စကားတွေမပြောသင့်ဘူးဆိုတာကိုတော့တတိထားမိတဲ့ရှင်ချင်းမိတဲ့သူကအဲနည်းကောင်းသူနည်းလိမ့်မယ်လို့ကျွန်မထင်တယ်အထူးသဖြင့်တော့ကျမတို့အခြေခံမှာရှိတဲ့ဒီလူအများစုကကြတော့ဒါကမုန်းစကားလားဆိုတာမသိတာရဲ့ကျမတို့ဒီအများစုမှာဖြစ်နေတာကျမတို့တန်းကြည့်တဲ့ပြဿနာကကြတော့ဒီလူတွေဘာသာရေးနဲ့ဆက်သက်ပြီးလို့ရှင်ဘယ်လူဘယ်ဘာသာနဲ့မကောင်းဘူးဆိုတဲ့အမြင်နဲ့အခြေခံမှာတွေကရိုးစွဲနေတာရှိတဲ့အခါကျတော့ဒါကတော့တော်တော်လေးကျမထင်ပါတယ်ခက်ခဲမယ်ထင်တယ်အထူးသဖြင့်တော့ကျမတို့ဒီ Facebook တွေပေါ်လာတဲ့အခါမှာပို့ပြီးတော့စိုးရင်စရာကောင်းတာတွေအနေထားကိုရောက်တယ် Facebook ကိုကျမတို့အခြေခံကြမ်းစာကလည်းဒီပေါ်ပေါ်နဲ့တုံးနိုင်နေတဲ့အချိန်မှာဒီအမှုတရားတွေကဒီ Facebook စာမျက်နှာတွေပေါ်မှာဆိုရင်တကယ်မအောင်ကြောက်စရာကောင်းလောက်အောင်ဖြစ်နေရသည်ကျွန်တော်တို့တကယ်ကိုဒီ တမန်ပေါ့နော်လူရတန်းစားတဲ့ကလည်းဗာပေမဲ့တကယ်ချီခံလူရန်စားတွေမှာတချို့ကဒီဟာရဲ့အတိတ်နဲ့ကိုမတိပဲနဲ့ကိုဒါအလုံးတရားပြန်ပေါ်အောင်လုပ်နေရလို့မတိပဲနဲ့ကိုလိုက်လုပ်နေတာရှယ်လုပ်နေရရလည်းအများကြီးရှိတဲ့အတွက်တော်တော်တော့အဆုံးရင်ကြအခြေအနေကရှိနေလို့ယူဆပါတယ်
ဟုတ်ကဲ့ပါမက်ခင်လေးပြောသွားတာပါရှင်မက်ခင်လေးဒီဖြေချပေးတာကျေးဇူးတင်ပါတယ်ဒီမှာတော်တော်ရှင်တရားကိုကျမတို့ Facebook ပေါ်မှာမှတ်ချက်လာရေးတဲ့ဒီမှတ်ချက်လေးကိုကျမဖတ်ပြပေးချင်ပါတယ်ဒက်ချန်ဂျူဟာရီဆိုတဲ့တော်တော်ရှင်ရေးထားတာပါမြန်မာနိုင်ငံကလူတွေလွတ်လပ်စွာရေးသားပြောဆိုခြင်းဆိုတဲ့ဟာကိုအတိတ်ပဲကိုလိုရာဘက်ကိုဆွဲယူပြီးတော့ online social media platform ကနေပြီးတော့ဆဲဆိုမှုတွေပပတ်ဆက်ဆက်လုပ်တာမကောင်းပါဘူးဒီလိုဆဲဆိုခြင်းကလူမျိုးတစ်မျိုးရဲ့ယဉ်ကျေးတိမ်မွေးမှုကိုထိခိုက်နစ်နာစေတယ်လို့ပြောချင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ကသူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ဂျွန်ဝုဒ်ဆိုတဲ့တော်ရရှင်ကတော့လူမှုကွန်ရက်ပေါ်မှာတော့လွတ်လပ်စွာလူမှုကွန်ရက်ပေါ်မှာတော့လွတ်လပ်စွာပြောလို့မရတာမြန်မာနိုင်ငံမှာပြောလို့ရမယ်ထင်နေလားတဲ့ထောင်ထဲတန်းရောက်သွားပါလိမ့်မယ်တဲ့သူကလွတ်လပ်စွာပြောဆိုခွင့်မရှိဘူးလို့ပြောထားပါတယ်နောက်ညီညီဆိုတဲ့သောရရှင်ကတော့အဲ့ဒါက VOA အဖွဲ့ကိုပြောတာပါတဲ့ဒီလွတ်လပ်စွာပြောဆိုခွင့်ပိတ်ပင်တင်နေဆိုတာပေါ့လေမြန်မာစာမြန်မာစကားပြောမြန်မာနိုင်ငံမှာမြန်မာပြည်ကဥပဒေကိုလေးစားဖို့လိုပါတယ်မှတ်ချက်ကတော့ရိုဟင်ဂျာလူမျိုးမရှိပါဘူးအစိတ်ပင်ရေမလောင်းစေချင်ပါတဲ့ဒီသောရရှင်ကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်တက်လာတဲ့ပုံရပါတယ်နောက်ထပ်သောရရှင်တယောက်ကိုရန်နိုင်မှာကိုရန်နိုင်ကအခုလည်းမြန်မာနိုင်ငံကိုထိခိုက်နစ်နာစေအောင်လို့တစ်ဖက်သက်ဖော်ပြနေတာမင်းတို့ပဲတဲ့ VOA ကိုပြောထားတာပါမင်းတို့အစဲခံရတာနဲ့တောင်နေသေးတယ်မင်းတို့ရုံးမပါဘုံခွဲခြင်းစိတ်ပောက်တယ်ဆိုတော့ဒီအမေရိကန်ပြည်ထောင်စုရဲ့ဒီတရားဥပဒေနဲ့သာဆိုရင်တော့ဒီလိုဒီအရေးယူခံရပြီလို့ထင်မိပါတယ်ကျမတို့ဒီအစီအစဉ်ဆုံးဖို့လည်း5မိနစ်လောက်ပဲလိုတော့တာမလို့ဒီမှာဒီပင်တိုင်းဆွေးနွေးတဲ့သူတွေနောက်ပြီးတော့ခုနကတော့ဟိုကျမတို့စီကိုပါဝင်ပြီးတော့ဆွေးနွေးလာတဲ့သောရရှင်တွေကိုနည်းနည်းလေးသူတို့ရဲ့ဒီအထင်မြင်ယူဆချက်လေးတွေကိုမေးချင်ပါတယ်အရင်ဦးဆုံးဒီဦးသက်အောင်မန္တလေးကရှိပါလား
โอเคใช่ป่ะ
โอเคอุ๊ยไอ้เฉยเนเน่ไปยောက်ลูกคัดตุตุเลยเปลาะไปป่ะเนาะดีลลัสสวาเปลาะสู่ยีต้ากวนก็เลยไม่ถี่ไก่เพ่ดีอมงเตียปวามาสีเนี่ยสกาฤดิก็เลยโหไม่เปลาะมีอ๋องสิงหลุดุก็บลูอาจารย์ปิ้วโลยามเลยทีมาเลย
อุบรีซงโมยเว้ยป่ะอุบรีซงโมยดาอธิกไก่ไก่ตวยแล่นปี้ป่ะครับอุบรีซงโมยมาดีปี้เด้ยอ๋อเตียยี้มาอ๋อดาติติจัจจาအကောင့်နဲ့ဖော်လိုက်တာအကောင့်ပြီးတော့ပါခင်ဗျာ
တ
ရားဥပဒေတွေတော့အကောင့်လုံးကြောက်ကြပါလားဟုတ်ကဲ
့ဥပဒေစိုးမိုးရေးကိုတရားလုံးဆောင်ရမယ်ပေါ့နော်ဆရာဒေးဗစ်မိုးအနေနဲ့ရောဘယ်လိုယူဆပါလဲရှင်ခက်တူတူလေးပြောပြပါနော
်ဟုတ်ကဲ့အဲဆုံးနာဒီမန္တလေးကဥတအောင်ပြောသလိုပေါ့ကျွန်တော်တို့မြန်မာပြည်အကြတော့ဒီမိုကရေစီမှာလည်းနှုတ်နဲ့သေးတော့တရားဥပဒေစိုးမိုးရေးအစိကမန်တိုင်ဖြစ်မယ်လို့ကျွန်တော်လည်းယူကြည့်ပါရခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဦးမမောင်မြင့်အနေနဲ့ဒီတရားဥပဒေစိုးမိုးရေးလုံးရမယ်လို့ဒီတော်ရရှင်တွေကပြောထားတယ်ဒီအေးဒီအမုံတရားတွေဒီစကားတွေဒီအမုံတရားတွေဖြစ်နေပြီဆိုတာကိုဒီလွတ်လပ်စွာပြောဆိုခွင့်နဲ့ရနေတဲ့တပြိုင်တည်းထင်ပါတယ်မြန်မာနိုင်ငံမှာရှိနေဖို့ဆိုရင်လူထုကိုဘယ်လိုများကျမတို့အသိပညာပေးမှုတွေလုပ်နိုင်ပါမလဲဘယ်လိုထင်ပါလဲ
ဟုတ်ကဲ့ဒီအခုလိုမျိုးအမုံတရားပွားစီတဲ့စကားမျိုးမဟုတ်ဘဲနဲ့မှန်ကန်တဲ့သတင်းတွေကိုလူထုရှိအမြန်ဆုံးရောက်အောင်နဲ့လူထုကအဲ့ဒီသတင်းတွေပေါ်အဲ့ဒါဒီချင်းချင်းပြီးတော့ယုံဖို့နဲ့နောက်တစ်ခုကတော့အစိုးရဘက်အနေနဲ့ကလည်းပဲအတန်းကြီးမှာဘာတွေဖြစ်နေလဲဆိုတာကိုအမှန်တကယ်သိဖို့အတွက်ကတော့ဒီလွတ်လပ်စွာပြောဆိုခွင့်ရဲ့ဒီစိတ်တစ်ပိုင်းဖြစ်တဲ့ဒီသတင်းလောကအင်မတားမှအရေးကြီးပါတယ်အဲ့တော့သတင်းသမားတွေအနေနဲ့လွတ်လပ်စွာသတင်းယူပိုင်ခွင့်နဲ့အဲ့ဒီယူထားတဲ့သတင်းကိုမှန်မှန်ကန်ကန်ဖြန့်ဖြန့်တတ်တာနဲ့ဖြန့်ချီနိုင်ဖို့ကမြန်မာနိုင်ငံမှာအင်မတားမှလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ဦးမောင်မြင့်ကသတင်းလွတ်လပ်ခွင့်ကဒီမြန်မာနိုင်ငံဒီသတင်းမှန်တွေရပြီးတော့ပြည်သူတွေအဲ့ဒီပေါ်မှာမှန်ကန်တဲ့သုံးသပ်ချက်တွေရနိုင်ဖို့အရေးကြီးဆုံးပဲလို့သုံးသပ်သွားပါတယ်ဟိုဆရာဦးသိန်းတန်းဦးအနေနဲ့ရောဒီမြန်မာနိုင်ငံကဒီလွတ်လပ်စွာပြောဆိုခွင့်လဲရှိရမယ်နောက်ပြီးတော့ဒီအမုံတရားအခုလိုပွားများနေတာပေါ်ပြားနေပေါ်များမြင်နေရတာတွေကိုမမြင်ရအောင်လို့ဟိုအစိုးရဘက်ကဘယ်လိုများအခြေခံပြောင်းလဲနိုင်မယ်လို့ယူဆပါလဲရှင
်အဲဒီကเสียอะไรเยอะอ่ะกูไม่รู้แกอะแต่ที่เตียวฤดิตะเกซู้มู้อ่ะจ้อซากินซาไม่ควรจะเว้นนะออนไลน์เสียไม่จอกเว้นเนี่ยนิวซาเลยยีอ่ะนะออนไลน์เสียเลยยีอ่ะแล้วก็ไอ้ที่ดูเตียวฤดิตะเกซู้มู้อ่ะโดนอ่ะนะแล้วตะคูอ่ะก็เตียวมันไม่เจอดูแล้วตะเร็งตะเดลุสลับกันนี่นะประมาณๆๆซะอย่างเนาะแล้วตอนนี้อ่ะจะเช็คก็ที่ด็อกเตอร์ที่เจอได้ได้เนี่ยอมูลยาฤดิบ่ปวดหัวอ๋อเดี๋ยวเราปัญญาไปอสิติเนาะညာရင်းစီစီမြန်မာနိုင်ငံတို့ကြည့်ရမယ်အဲ့ဒီတော့ကြည့်ပေါင်းမှုယူအပ်တယ်ဆိုရင်ပေါ့
ဟုတ်ကဲ့ပါဟုတ်ကဲ့ဒါကဒါအစိုးရကလှုပ်ဆောင်တဲ့အချက်တွေကိုဦးသိန်းသံအကြံပြုတာဖြစ်ပါတယ်မက်ကင်လေးအနေနဲ့ကောလူရုဘက်ကဘလို့စိတ်တဲ့မျိုးနဲ့ဒီအခြေအနေကိုဒီလိုအစိုးရကလည်းဟိုတင်ကြားပေးလာခဲ့ရင်နောက်ပြီးတော့နိုင်ငံတကာရဲ့ဒီလူအခွင့်အရေးအခြေခံလူအခွင့်အရေးအခြေအနေလွတ်လပ်စွာပြောဆိုခွင့်ဒီမှာအမုန်းတရားဆိုတာသူများကိုဟိုဒီလွတ်လပ်စွာပြောဆိုခွင့်ကိုလက်ခံပြုပြီးတော့တုံးလို့မရဘူးဆိုတာသိအောင်လို့လူရုဘက်ကဘလို့ပြင်ဆင်မှုတွေလိုအပ်ပါလိမ့်ရှင်ဘလို့စိတ်အနေထားပေါ့နော်
အဲ့ဒါတော့ကျွန်မထင်တယ်နည်းနည်းတော့ခက်အောင်မယ်လို့ထင်တယ်လူတို့ကလေတိတ်ပြီးတော့ခက်အောင်မယ်ဆိုတာဒီလိုပါကျွန်တော်တို့လူတို့ကဟိုတိတ်ပြီးတော့ပညာရေးအချင်းပေါ့ကျွန်တော်တို့ခက်ဆက်ဖြည့်ဆည်းထားတဲ့ဟာအခုချိန်မှာအရင်ကဖြည့်ဆည်းခဲ့တူတွေကလူကြီးပိုင်းလူလက်ပိုင်းရောက်လာတဲ့အခါကျတော့တော်တော်လေးမှစိတ်သားတွေကကျွန်တော်တို့ဒီအမုန်းတရားတွေမဟုတ်ဘူးလည်းများမှမဆိုရင်အကျန်းဖက်ဖို့တောင်မှလက်ရင်နေတယ်လို့ဖြစ်နေတော့တော်တော်လေးကျွန်တော်တို့အချိန်ယူရမယ်လို့ဒါဆိုရင်ဒါစိတ်ပြက်လို့ပြောတာတော့မဟုတ်ဘူးတကယ်တော့စိတ်ပြက်စရာဖြစ်နေတယ်ဒါပေမဲ့ကျွန်မတခုမြင်တာကတော့အခုကဆိုရှယ်မီဒီယာကိုအင်တန်မှတုံးနေကြတယ်တော်တော်များများတုံးနေကြတဲ့အတွက်ဆိုရှယ်မီဒီယာနေမှာအမုန်းစကားတွေကောလာဟလတွေမမှန်တဲ့သတင်းတွေဖြစ်နေတာကိုဒါတွေကိုတတိကြားပြီးတော့စောင့်ကြည့်နေတယ်ဆိုတာကို Facebook တွေမီဒီယာတွေကနေပဲဆိုရှယ်မီဒီယာနေပဲတစ်ဆင့်ကျွန်တော်တို့ကကမ်ပိန်းတွေပညာပေးတဲ့အဲ post တွေတင်ပြီးတော့ပဲကျွန်တော်တို့ပြန်ပြီးလူစုကိုပညာပေးတဲ့နေရာပဲအထူးအောင်ဆုံးဖြစ်မယ်လို့ထင်တယ်နောက်တစ်ခုကတော့ကိုယ့်ရှေ့ရဆရာတွေအားလုံးသွားတယ်လို့ပဲအမှုကြီးကြီးတစ်ခုပေါ့ကောင်းတစ်ခုလောက်ကိုပဲကျမတို့စံပြကိုအကြီးကြီးဟိုပေါ့ဥပဒေအရဒီကြီးကြီးမမကိုပြစ်ဒဏ်နဲ့တက်တက်အသေးချာချာလုတ်ပြလိုက်လို့ရှိရင်ကျမတို့လူတွေခုမုံတရားပြောနေတဲ့လူတွေပါစပ်ပိတ်တမ်းမယ်လို့ထင်တယ်အဲ့ဒီလိုမျိုးမလုတ်ရဲတဲ့နဲ့အစိုးရကဘာလို့စဉ်ချိန်နဲ့မှမတီးလုတ်မယ်ဆိုရင်တော့ရှေ့ဆက်တိုးပြီးတော့ပို့ပြီးတော့အငြင်းရှိတဲ့အနေအထားကိုရင်ဆိုင်ရမယ်လို့ကျမတို့မြင်ပါတယ်
ဟုတ်ကဲ့ပါမခင်လေးဟိုဒီလူတွေကြားထဲမှာလူတဦးနဲ့တဦးကြားဟိုခွဲခြားမှုတွေမရှိအောင်ပေါ့နော်ဟိုနောက်ပြီးတော့ငငယ်လေးတွေကလည်းဒီလိုအမုန်းတရားဆိုတာမပြောရဘူးသူများဟိုဒီနှိမ်ချတဲ့သူများလူမျိုးကိုနှိမ်ချတယ်ဒါမှမဟုတ်လေလူတဦးတယောက်ကိုနှိမ်ချတဲ့ဇကားတွေနဲ့ဒီပြောဆိုလွတ်လပ်စွာပြောဆိုခွင့်မရှိဘူးဆိုတာသိဖို့ဆိုရင်ဒီပညာရေးစနစ်မှာဘယ်လိုပြုပြင်ပြောင်းလဲနိုင်မလဲရှင်
အဲ့တော့ကျမတို့အချောင်းတင်လို့နေမှာပါပေါ့နော်ဒါတွေကိုထည့်ပြီးတော့ဒီကျမတို့ civic education ဆိုပြီးတော့ကျမတို့ရပ်သက်ပေါ်စီရတော့တင်နေရာတွေရှိတယ်အဲပြည်သူနေတီတွေလည်းလို့နော်တကယ်ဥမာကျမ civilized ဖြစ်တဲ့လူတွေပြောကြင်တာတော့ဗုဒ္ဓဘာသာပဲဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲမဆိုအခြေခံလေးစားလိုက်နိုင်ရမယ့်အချက်ကလေးတွေတော့ကျမတို့ကျောင်းသင်ယူဒီမှာထည့်ပြီးတော့တင်ကြားတင်တယ်လို့ထင်တယ်ဒီကိစ္စတွေကိုလည်းကျမအစိုးရအနေနဲ့ဒီပညာရေး reform ကိုပြန်လုပ်နိုင်မယ်လို့ယူဆတဲ့အချိန်မှာ internet တင်ရတဲ့အချိန်ဖြစ်တဲ့အတွက်ဒါတွေလည်းထည့်ပြီးတော့စဉ်းစားတင်တယ်လို့ကျမမြင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ပါဝင်ဆွေးနွေးပေးတဲ့သူတွေရောဒီပင်နိုင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုရောကျမတို့တိုက်ရိုက်လေးလိုက်အစီအစဉ်ကနေအထူးကျေးဇူးတင်ပါတယ်ရှင်
စီစဉ်တင်ဆက်သူမအေးတနာကြောင့်လည်းအတူထုတ်လို့သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းလေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်အစီအစဉ်ဒီအဆုံးသတ်တော်မှာပါ။အစီအစဉ်ဒီအဆုံးမသတ်ခင်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါရှင်။မြောက်ကိုရီးယားနိုင်ငံမြို့တော်ပျိုယန်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းနဲ့တွေ့ဆုံဖို့တောင်ကိုရီးယားသမ္မတကိုဒီကနေ့စနေနေ့မှာဖိတ်ကြားလိုက်တာကြောင့်တောင်ကိုရီးယားအိုလံပစ်ပွဲတော်ကနေတန်ကင်းတမန်ကင်းတိုးတက်မှုတရက်ကိုရရှိလိုက်တာဖြစ်ပါတယ်။ကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်စေလိုတဲ့စံတော်ကိုရေးထားတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းထံကပေးစာကိုညီမဖြစ်သူကင်ယိုဂျွန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုဒီကနေ့ပေးအပ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတအင်တော်ဘလူးဟောက်စ်မှာဒီကနေ့မြောက်ကိုရီးယားအိုလံပစ်ကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားသမ္မတကနေ့လယ်စာတည်ခင်းခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံအလက်ဘဟိုဒေသမှာအစ္စရေးဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့အစ္စရေးရဲ့ရန်စကျူးကျော်မှုကိုဆီးရီးယားကတုံ့ပြန်မယ်လို့နိုင်ငံပိုင်သတင်းကဖော်ပြလိုက်ပါတယ်။အီရန်ရဲ့ရန်စမှုကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားနိုင်ငံတွင်းကဆီးရီးယားနဲ့အီရန်စစ်ရေးပစ်မှတ်တွေကိုတိုက်ခိုက်ခဲ့တာလို့ဆီးရီးယားဘက်ကပြောဆိုထားပါတယ်။ဥရောပလွတ်တော်ရဲ့လူခွင့်ရေးဆိုင်ရာဆက်ကော်မတီအနေနဲ့မြန်မာနိုင်ငံကိုနောက်သတင်းပါမသွားရောက်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားရောက်မှာဖြစ်သလိုဒေတာရင်းလက်ရှိဖြစ်ထွန်းမှုတွေကိုလက်တွေ့လေ့လာမယ်လို့ New Europe သတင်းကဖော်ပြထားပါတယ်ရှင ်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးသွားတာပါ။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ရဲ့ညပိုင်းအစီအစဉ်တွေကို ည 9:00 နာရီကနေ 10:00 နာရီထိ line meter 1925 32နဲ့ line length meter 190ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 24 40 49နဲ့50 ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington.